Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ29ရက်ကြာသပတေးနေ့ညပိုင်းဖြူအစည်းအဝေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:30အထိလိုင်းနိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာအတန်းစမှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာခြားတော်ရင်းနေညဘက်သတင်းတွေကိုတော့ရှားပေါင်းနဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်စီးရီးယားနိုင်ငံအလပ်ပိုမြို့မှာရေရှိအပြည့်ရဖို့အမေရိကန်ဘက်ကအဆိုပြုခဲ့ပေမဲ့48နာရီအပြည့်ရဖို့ပဲသဘောတူတယ်လို့ရုရှားနိုင်ငံကပြောလိုက်ပါတယ်ယူကရိန်းနိုင်ငံရှေ့ချမ်းမှာမလေးရှားလေရင်ကိုပစ်ချခဲ့တဲ့သူတွေကိုလုံခြုံရေးကောင်စီမှအရေးယူဖို့ကိစ္စကိုရုရှားထောက်ခံလာအောင်တွန်းအားပေးသွားမယ်လို့ဩစတြေးလျနိုင်ငံကပြောလိုက်ပါတယ်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကတင်သွင်းထားတဲ့မြန်မာနိုင်ငံယင်းဒီမြုံနယ်မှုဥရေကြံကိုပြည်သူ့လွတ်တော်ကအတည်ပြုပေးလိုက်ပါပြီအခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီညပိုင်းမှာနားဆင်ရဖို့ရှိပါတယ်နော
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကကချင်ပြည်နယ်စစ်ပွဲနောက်ဆုံးရအခြေအနေမှာ
မနာရညကျွန်တော်တို့ချီချီယုံမှာသူနဲ့တွေ့ဆုံကြားပြောနေတဲ့ချိန်မှာပဲ
တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ DAD ခေါ် KIO ရဲ့ထောက်ကူပြုအဖွဲ့ကပြောခွင့်ရသူဦးတောင်ခါကအခုလိုပြောကြားချက်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်မြန်ကိုရီးယားနဲ့မြန်မာကြားဆက်ဆံရေးတွေရှိနေသေးလားဆိုတဲ့သတင်းနဲ့ကရင်ပြည်နယ်တိုက်ပွဲတွေအကြောင်းကိုလည်းဒီညပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပေးသွားမှာပါရှင်
စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာ48နိုင်ကြာပြည်ရဖို့ကိစ္စကိုရုရှားနိုင်ငံကထောက်ခံတယ်လို့ရုရှားဘက်ကကြာသပတေးနေ့မှာပြောလိုက်ပါတယ်ဒါပေမဲ့အမေရိကန်ကရေရှည်အပြည့်ရဖို့အဆိုပြုတာကိုတော့မထောက်ခံဘူးလို့ပြောပါတယ်တပတ်ကြာအပြည့်ရလိုက်မယ်ဆိုရင်စစ်သွေးကြော်တွေကိုပြန်လည်စူးစီးပြီးလက်နက်ရိခါတွေပြန်ဖြည့်နိုင်အောင်လုပ်ပေးသလိုဖြစ်သွားမယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေရီယာကော့ဖ်ကပြောပါတယ်စီးရီးယားနိုင်ငံမှာအမေရိကန်နဲ့ရုရှားနိုင်ငံကြားအခုလအစောပိုင်းကအပြည့်ရဖို့သဘောတူညီထားတာကိုပြန်ဖော်ဆောင်ပြီးအလက်ပိုမျိုးကိုတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့ရုရှားဆိုရဘက်ကချက်ချင်းမလုပ်ဆောင်ဘူးဆိုရင်စီးရီးယားအရေးကိစ္စနဲ့ပတ်သက်ပြီးရုရှားနဲ့နိုင်ငံဆက်ဆက်ဆွေးနွေးနေတာတွေကိုအမေရိကန်ဆိုရအနေနဲ့ရပ်ဆိုင်းဖို့ပြင်ဆင်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကိုပြောပြီးတရားကြားမှာသူကအခုလိုပြောလိုက်တာပါစီးရီးယားနိုင်ငံမှာအခုလက်ရှိဖြစ်နေတာတွေဟာရုရှားနိုင်ငံမှာတာဝန်ရှိတယ်လို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကလက်ခံထားတယ်လို့ဝန်ကြီးကယ်ရီကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့သူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
2014ခုနှစ်ဇွန်လလကယူကရိန်းနိုင်ငံအရှေ့တန်းမှာပြတ်ကျခဲ့တဲ့မလေးရှားခီးတဲ့တင်လေရင်ပြစ်ချခံရမှုမှာတာဝန်ရှိသူတွေကိုအရေးယူနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကစ조사နေတာနဲ့ပတ်သက်ပြီးရုရှားနိုင်ငံကလည်းဒါကိုထောက်ခံဖို့ရုရှားကိုသူတိုက်တွန်းအားပေးသွားမယ်လို့ဒီဩစတြေးလျနိုင်ငံဝန်ကြီးချုပ်မက်ခန်တန်ဘူးကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မလေးရှားလေရင်ဟာရုရှားကနေယူကရိန်းနိုင်ငံတဲကိုတင်သွင်းလာတဲ့မြေပြင်ကနေဝေဟင်ပြေမင်းဆိုင်ဒုံးကျည်နဲ့ပြစ်ချခံခဲ့ရတာဖြစ်တဲ့အကြောင်းနိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေကဗုဒ္ဓဦးနဲ့မှအတည်ပြုချက်ထုတ်ပြန်ခဲ့တာပါ။ရုရှားနိုင်ငံကဗီရိုအာနာသုံးပယ်ချခဲ့လို့ရှိတဲ့လုံခြုံရေးကောင်စီအပြင်နယ်သာလန်နိုင်ငံအနေနဲ့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတနိုင်ငံနဲ့တီးခြားအရေးယူဆောင်ရွက်တာတွေလှုပ်ဆောင်နိုင်တယ်လို့မစ္စတာတန်ဘူးကပြောပါရယ်။ရုရှားကနေတင်သွင်းလာတဲ့မီဇိုင်းဒုံးကြည်လက်ချက်ကြောင့်တည်ဆုံခဲ့ရတဲ့သူတဦးချင်းစီမှာတရားမျှတမှုကိုတောင်းဆိုပိုင်ခွင့်ရှိတယ်လို့တရားမျှတမှုရှိအောင်လဲမစုံမနစ်စူးစမ်းသွားမယ်လို့မစ္စတာတန်ဘူးကပြောပါရယ်။နယ်သာလန်အစိုးရဦးဆောင်တဲ့ Dutch Safety Board စုံစမ်းစစ်ဆေးရဲ့အဖွဲ့ရဲ့အစိုးပိုင်းတွေ့ရှိချက်ဖြစ်တဲ့မလေးရှားလေကြောင်းလိုင်းအမှတ် MH17 ခီးတဲ့တင်လေရင်ဟာရုရှားနိုင်ငံလို့ Bug မီဇိုင်းဒုံးကြည်နဲ့ပစ်ချတာခံခဲ့ရတယ်ဆိုတဲ့အချက်ကိုအခုနောက်ဆုံးထပ်မံရှာဖွေတွေ့ရှိချက်တွေနဲ့ဒီပုတ်ထူးနဲ့မှအတည်ပြုချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ရုရှားကတော့ဒီအတည်ပြုချက်ကိုညှင်းဆန့်ထားပါတယ်။မလေးရှားခီးသည်တင်လေရင်ဟာနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုအသွားပြတ်ကျခဲ့တာမှာလေရင်ပေါ်လိုက်ပါသွားသူ298ဦးလုံးတေဆုံးခဲ့ရတာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာ2011ခုနှစ်စက်တင်ဘာ17ရက်နေ့ကကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးဆော်ဒီအာရေဗျအစိုးရကိုတရားစွဲဆိုခွင့်ပြုတဲ့သမ္မတဥဘာမားဗီတိုအာနာသုံးကန့်ကွက်ထားတဲ့ဥပဒေမူကြမ်းကိုကွန်ဂရက်လွှတ်တော်မှာဗုဒ္ဓဦးနေကမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။အထက်နယ်အောက်လွှတ်တော်နေရာစလုံးမှာတခဲနဲ့ထောက်ခံမဲပေးခဲ့ကြတာကြောင့်သမ္မတဥဘာမားရဲ့ဗီတိုအာနာပထမဆုံးအကြိမ်ပယ်ချခံလိုက်ရပါတယ်။ခုချိန်ဒီကတော့စက်တင်ဘာ17ရက်ကြမ်းဖက်တိုက်ခိုက်ခံရမှုတွေအတွင်တည်ဆုံသွားတဲ့မိသားစုတွေအနေနဲ့အမေရိကန်တရားရုံးတွေကနေတစင်တရားစီရင်ရဖို့ကြိုးပမ်းချက်တွေဟာဆော်ဒီအာရေဗျနိုင်ငံရဲ့တရားရေးဆိုင်ရာကင်းလွတ်ခွင့်ပြုထားတဲ့အခြေအနေတချို့ကြောင့်ရှင်းမဆက်နိုင်ပဲဖြစ်နေတာပါ။အခုကွန်ဂရက်လွှတ်တော်ကတရားစွဲဆိုမှုတွေရှင်းဆက်နိုင်အောင်တည်ပြပေးလိုက်တဲ့ဆုံးဖြတ်ချက်ဟာအမေရိကန်အစိုးရကိုနိုင်ငံရဲ့ခြားကနေတရားစွဲဆိုတာတွေလုပ်နိုင်အောင်လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ဆိုပြီးဒါဟာမှယွန်းတဲ့ဆုံးဖြတ်ချက်လို့သမ္မတဥဘာမားကတုံ့ပြန်ထားပါတယ်။ကြမ်းဖက်လှုပ်ရှားမှုအားပေးထောက်ခံသူတွေကိုတရားဥပဒေအရအေးအေးယူ ရေအဥပဒေအရအမေရိကန်ပြည်ထောင်စုတွင်ကြမ်းဖက်တိုက်ခိုက်မှုတွေကိုအားပေးထောက်ခံတဲ့နိုင်ငံသားတိုင်းပြည်တွေကိုအရေးယူခွင့်ပေးထားတာဖြစ်ပါတယ်။စက်တင်ဘာ17ရက်တိုက်ခိုက်မှုမှာပါဝင်ခဲ့သူ19ယောက်ထက်က15ယောက်ဟာဆော်ဒီနိုင်ငံသားတွေဖြစ်ပေမဲ့ဆော်ဒီအစိုးရကတော့ဒီတိုက်ခိုက်မှုမှာသူ့နိုင်ငံပါဝင်ပတ်သက်ခြင်းမရှိဘူးလို့ညွှန်းဆိုထားပါတယ်ခင်ဗျာ။
အီရတ်နိုင်ငံမူဆိုးမျိုးကို IS Islamic စစ်သွေးကြွားအဖွဲ့တွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့ကူညီတဲ့အနေနဲ့ American တပ်ဖွဲ့ဝင်နောက်ထပ်600လောက်ဆင်လွတ်ပြီးဒီအကူအညီပေးမဲ့အစီအစဉ်ကို American နဲ့ Iraq နိုင်ငံတို့သဘောတူခဲ့ကြတယ်လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။အခုလိုတပ်ဖွဲ့တွေထတ်တိုးလိုက်တာဟာ IS အဖွဲ့တွေမူဆိုးမျိုးကိုထိန်းချုပ်ထားတာကိုဖြတ်လေးဖြတ်စနစ်နဲ့ခြေမုံ့ဖို့နဲ့အီရတ်တပ်ဖွဲ့တွေနိုင်ငံတော်မှာပို့ပြီးတော့ခြေကုပ်ရနိုင်ဖို့အတွက်ညွန့်ပေါင်းတပ်ဖွဲ့တွေအရှိန်မြင့်လှုပ်ဆောင်နေတာရဲ့တစိုက်တစ်ပိုင်းဖြစ်တယ်လို့ဝန်ကြီးကာတာကညူမက္ကဆီကိုပြည်နယ်မှာသတင်းထောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။တပ်ဖွဲ့ဝင်အရေအတွက်စုစုပေါင်း615ယောက်ဆေးလွတ်မှဖြစ်ပြီးအခုလိုဆေးလွတ်လိုက်တဲ့အတွက်အီရတ်နိုင်ငံမှာ IS တပ်ဖွဲ့ကိုတိုက်ဖို့အတွက်တရားဝင်ဆေးလွတ်ထားတဲ့ American တပ်ဖွဲ့ဝင်အရေအတွက်ဟာ9,162 ယောက်ရှိတယ်လို့ American ကာကွယ်ရေးဝန်ကြီးကပြောပါတယ်။နောက်ထပ်ဆေးလွတ်လိုက်တဲ့ American တပ်တွေဟာ Iraq တပ်တွေနဲ့ Cash Maga တပ်တွေကိုဒီလက်ကျင့်တင်တန်းပေးတာအကြံပေးတာတွေနဲ့တခြားအကူအညီတွေပေးသွားမှာဖြစ်တယ်လို့ဝန်ကြီးကတာကပြောပါတယ်။ဒီထောက်ပို့လုပ်ငန်းတွေတိုးတက်လာစေဖို့နဲ့အဓိကအားဖြင့် Baghdad နဲ့အနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့ IS တွေရဲ့အကြံတွေကိုဖော်ထုတ်ဖို့အတွက်ထောက်လှမ်းရေးလုပ်ငန်းအစဉ်တွေကိုဒီအချိန်မြင့်လှုပ်ဆောင်သွားဖို့လည်းအသုံးပြုသွားမှာဖြစ်တယ်လို့ပြောပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖြွေကနေခြားတော်ရင်းညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကတင်သွင်းထားတဲ့မြန်မာနိုင်ငံယင်းနီးမြုပ်နှံမှုဥပဒေကြမ်းကိုပြည်သူ့လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ဥပဒေကြမ်းထဲမှာလုံခြုံရေးစီးပွားရေးသဘောပတ်ဝန်းကျင်နဲ့လူမှုအကျိုးစီးပွားတွေပေါ်ကြိုးတက်ရောက်မှုကြီးမားနိုင်တဲ့ယင်းနီးမြုပ်နှံမှုလုပ်ငန်းတွေကိုပြည်ထောင်စုလွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တယ်ဆိုတာကိုထည့်သွင်းထားပါတယ်။ယင်းဒီမြုံနယ်မှုနဲ့ပတ်သက်လို့ဥပဒေတွေကရှိထားပြီးဖြစ်ပေမဲ့ဘာကြောင့်ဒီဥပဒေကိုပြောင်းလဲအတည်ပြုရသလဲဆိုတာကိုတော့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်။နိုင်ငံသားရောနိုင်ငံသားရောအားလုံးအတွေ့တစ်ခုပါပဲ။နိုင်ငံသားတွေကိုပို့ပြီးတော့အခွင့်အရေးပေးတယ်နိုင်ငံသားဆိုပြီးတော့ခွဲထားတယ်ဒီလိုခွဲခြားထားတယ်လို့ပြောတဲ့အခါမှာဒါဟိုယင်းဒီမြုံနယ်နဲ့လူတွေကတန်ပြန်ဖြစ်လာပေါ့ဗျာ။
လက်ရှိပြဋ္ဌာန်းထားတဲ့နိုင်ငံသားယင်းနှိမ့်ညံ့မှုဥပဒေနဲ့မြန်မာနိုင်ငံသားများယင်းနှိမ့်ညံ့မှုဥပဒေတွေကိုပေါင်းစပ်ရေးဆွဲထားတဲ့ဥပဒေမှာတာဝန်ရှိတဲ့ယင်းနှိမ့်ညံ့မှုတွေဖြစ်စေရေးရည်ရွယ်ပြီးလုပ်ငန်းကြီးတွေအတွက်ပြည်ထောင်စုလွှတ်တော်ကအတည်ပြုချက်ရယူဖို့ဥပဒေကြမ်းထဲမှာထည့်သွင်းထားတယ်လို့ဆိုပါတယ်။စစ်ဆိုးရတွေလက်ထက်ကမြန်မာနိုင်ငံမှာပြည်ပကယင်းနှိမ့်ညံ့လုပ်ကိုင်ကြတဲ့စီးပွားရေးလုပ်ငန်းတွေစီမံကိန်းကြီးတွေမှာပတ်ဝန်းကျင်နဲ့လူမှုအတိုင်းအဝိုင်းပေါ်အကျိုးဆက်တွေရှိနိုင်ပေမဲ့ပွန်လဲမြင်သာမှုမရှိခဲ့တဲ့အခြေအနေမျိုးကြုံခဲ့ရတာတွေကိုပြင်ဆင်ဖို့ဒီဥပဒေကရည်ရွယ်ထားတာပါ။မကြာသေးခင်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ American ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်အမေရိကန်ကတန်ခတ်မှုတွေရုပ်သိမ်းဖို့ကြေညာထားတဲ့အတွက်ယင်းဒီမြုံနယ်မှုအခွင့်အလမ်းတွေပေါ်ပေါက်လာဖို့မျှော်လင့်နေချိန်မှာပဲလွတ်တော်မှာယင်းဒီမြုံနယ်မှုဆိုင်ရာဥပဒေတည်တည်ရအတည်ပြုနိုင်ဖို့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်။အခုဥပဒေကြမ်းကိုပြည်သူ့လွတ်တော်ကအတည်ပြုပြီးဖြစ်ပေမဲ့ဥပဒေအသက်ဝင်လာဖို့တော့မြို့သားလွတ်တော်ကနေအတည်ပြုပေးဖို့ကြံရှိနေပါသေးတယ်ခင်ဗျာ
။အဲ့အခုမိန်းကလေးငယ်တစ်ယောက်ကိုညင်မနှိမ့်ဆက်ပြီးလောက်ကလစာမပေးခဲ့တာကြောင့်ဖန်ဆီးထားတဲ့အင်းဝါအချုပ်ဆိုင်မိသားစုဝင်6ယောက်ကိုဒီကနေ့မနေ့ပိုင်းရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာဒုတိယအကြိမ်ရုပ်ထုတ်ခဲ့ပါဗျ။ပထမအကြိမ်မှာမိသားစုဝင်9ယောက်ကိုရုံးထုတ်စစ်ဆေးဖို့စီစဉ်ထားရာကနောက်ဆုံးကြန့်ရှိတဲ့ပြစ်မှုကျူးလွန်သူအမျိုးသမီးတူမနေ့ရက်ကလာရောက်အဖမ်းခံခဲ့တာကြောင့်ပြစ်မှုကျူးလွန်သူ6ဦးစလုံးကိုရုံးထုတ်ခဲ့တာပါ။အမှုကိုလာမဲ့ကြာတာပတိနေကစပြီးအပတ်စဉ်ကြာတာပတိနေတိုင်းကြားနာစစ်ဆေးသွားမှာဖြစ်ပါတယ်မိန်းကလေးငယ်တို့ကိုညင်မဲနှိမ့်ဆက်ခဲ့တာကြောင့်အင်းဝါအချုပ်ဆိုင်မိသားစုဝင်6ဦးကိုလူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေပုံမှန်တွေနဲ့ရဲတပ်ဖွဲ့တွေကတရားစွဲဆိုထားတာဖြစ်ပါတယ်ဒါအပြင်လူမှုဝန်ထမ်းဦးစီးဌာနကလည်းကလေးသူငယ်ပုံမှန်6ခါကြီးနဲ့ ကဒီတရားစွဲဆိုထားတာလည်းရှိပါတယ်။အင်းဝအထယ်ချုပ်ဆိုင်တွင်ဒီညင်းမဲနှိမ့်ဆက်ခံခဲ့ရတဲ့အမျိုးသမီးငယ်လေးတွေနဲ့တည်င်းပေးတိုင်ကြားခဲ့တဲ့တည်င်းတော့ကိုဆွေဝင်းဆိုသူကိုပြည်ရဲရဲဝန်ကြီးဌာနကလုံခြုံရေးကာကွယ်ပေးတာတွေလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရဲဝန်ကြီးဌာနကစေဝါကုသစောင့်ရှောက်မှုတွေလှုပ်ဆောင်ပေးထားပါတယ်။ကိုအင်းကချွတ်ယွင်းတဲ့အထိညင်းမဲနှိမ့်ဆက်ခံခဲ့ရတဲ့အင်းကူမိန်ကလေးငယ်နှစ်ဦးအမှုကိုရော်ကျေးပေးပြီးညနိုင်ဖြစ်ရှင်းခဲ့တဲ့လူအခွင့်ရေးကော်မရှင်အဖွဲ့ဝင်တို့ကထိထိရရအရေးယူဖို့လဲလွှတ်တော်အမတ်တွေကအစိုးရကိုတိုက်တွန်းထားပါတယ်ရှင်
။အိန္ဒိယနဲ့ပါကစ္စတန်နဲ့ဇက်တလျှောက်ကစစ်သွေးကြွားလို့တန်ရာရှိရတဲ့သူတွေကိုပြစ်မှတ်ထားတဲ့စစ်စင်ရေးတွေလုပ်ခဲ့တယ်လို့အိန္ဒိယကြီးရက်ကကြာတော်ရင်းနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ပါကစ္စတန်နိုင်ငံကတော့ဒါကိုလက်မခံပဲပယ်ချလိုက်ပြီးတော့ဒီတိုက်ခိုက်မှုဟာနေဇက်ဖြတ်ကျော်ပြစ်ခတ်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။အခုလအစောပိုင်းကကက်ရှမီးယားဒေသမှာရှိတဲ့အိန္ဒိယစစ်အခြေစိုက်စခန်းတွေကိုစစ်သွေးကြွားတွေကတိုက်ခိုက်ခဲ့တာကြောင့်18ယောက်သေဆုံးသွားပြီးတဲ့နောက်မှာဒီလိုမျိုးတိုက်ခိုက်မှုဖြစ်လာခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းသူတို့တိုက်ခိုက်ခံရတဲ့ကိစ္စကိုပြန်ပြီးတော့အပြစ်မပေးဘဲနေသွားမှာမဟုတ်ဘူးလို့အဲဒီကပြောခဲ့ပါတယ်။နိုင်ငံခြားအငင်းပွားနေတဲ့ကက်ရှမီးယားနယ်စပ်တစ်လျှောက်မှာနေရာယူထားတဲ့အကြမ်းဖက်အဖွဲ့တွေကိုနှိမ်နှင်းဖို့အတွက်ထိုးစစ်ဆင်ခဲ့တာဖြစ်တယ်လို့လည်းအိန္ဒိယစစ်တပ်ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ရန်ဘီယာစင်းကကြာတော်ရင်းနှီးကသတင်းလာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်သမ္မတအာရှရဖ်ဂန်နီနဲ့အာဖဂန်နစ္စတန်နိုင်ငံကနာမည်ဆိုးနဲ့ကြော်ကြားတဲ့စစ်ဗျင်တူတို့ငြိမ်းချမ်းရေးသဘောတူညီချက်တရားကိုဂျာတာပရေးနဲ့ကလက်မှတ်ရေးထိုးလိုက်ပြီးသူနဲ့သူ့ရဲ့ပါတီကိုအကြမ်းဖက်သမားအဖြစ်နဲ့အမြင့်မဲစီးရင်ကနေဖယ်ထုတ်ပေးဖို့အမေရိကန်နဲ့ကုလသမဂ္ဂကိုစီယုံပြောဆိုသွားမယ်လို့လည်းကတိပြုလိုက်ပါတယ်။ကူဘူဒင်ကောက်မယာကဒီကဘူးမျိုးသမရရဲ့နန်းတော်နဲ့ချိတ်ဆက်ထားတဲ့ဗီဒီယိုကနေတဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒါကိုဒီရုပ်တံကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။တာလီဘန်အဖွဲ့တွေနဲ့2000တခုနှစ်ကစပြီးစစ်ပွဲတွေဖြစ်ပွားချိန်ကစပြီးတော့ဒါဟာအာဖဂန်အစိုးရအနေနဲ့ပထမဦးဆုံးငြိမ်းချမ်းရေးသဘောတူညီမှုဖြစ်ပါတယ်။ဒီသဘောတူညီချက်အပေါ်မှာနိုင်ငံတကာအတိုင်းအဝန်းကလည်းထောက်ခံကြိုဆိုပြီးတော့ဒီသဘောတူညီမှုကအာဖဂန်အစိုးရနဲ့15နှစ်ကြာတိုက်နေတဲ့ဒီတာလီဘန်အဖွဲ့နဲ့လည်းအနာဂတ်မှာသဘောတူညီမှုတွေရှိဖို့နမူနာပုံစံဖြစ်လာနိုင်တယ်လို့လည်းရှုမြင်ကြပါတယ်။နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပြီးတာနဲ့ဟက်မယာဟာပြည်ပကနေအာဖဂန်နစ္စတန်နိုင်ငံကိုပြန်လာမယ်လို့ယူဆပါတယ်။သူဟာအာဖဂန်နစ္စတန်နိုင်ငံပြည်ပမှာနှစ်20ကြာနေထိုင်ခဲ့တာဖြစ်ပြီးပါကစ္စတန်နိုင်ငံမှာနေတယ်လို့ယူဆပါတယ်။တန်ခတ်ပိတ်ဆို့မှုတွေကိုလာမဲ့သတင်းပတ်အတွင်းမှာရုတ်သိမ်းလာနိုင်တယ်လို့ယူဆတာကြောင့်ကဘူးမှာရှိတဲ့သူ့ကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲကဒီ AP သတင်းဌာနကိုဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုညူဂျာစီပြည်နယ်မှာယထာမတော်ဆောင်ဖြစ်မှုကြောင့်အ ਨੇ စုံလူတယောက်သေဆုံးပြီးတော့တရားကြောဒဏ်ရာရသွားခဲ့ပါတယ်။ညူယောက်မြို့နယ်9မိုင်လောက်ဝေးတဲ့ဟိုဘိုကန်ဒေသမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့အဲ့ဒီခီးတဲ့တင်ယထာကဘူရာကိုကြာတာပရိနေမနဲ့အစောပိုင်းမှာဝင်တိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တဲ့ရှားပေါင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်တိုက်ပွဲနောက်ဆုံးရအခြေအနေကိုပြောပြပါမယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာရက်ချစလို့ဖြစ်ပွားလာတာအခုဆိုရင်ရက်တက်ပတ်နှစ်ပတ်ကျော်ရှိနေပါပြီ။မင်းညနေခင်းပိုင်းကတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်အနီးမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒီကနေ့မှလည်းအစိုးရတပ်ဖက်ဆိုရစစ်တပ်ဖက်ကမြကြီးနားကနေလိုင်စာဒေသဘက်ကိုစစ်ကူတွေထပ်မံသွားရောက်နေရကြောင်းတိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းတင်ပို့ထားပါတယ်
။ဟုတ်ကဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာအနီးမှာဒီလ15ရက်နေ့လောက်ကလေးကတိုက်ပွဲတွေစတင်ခဲ့ရကပြီးခဲ့တဲ့တောက်ကြနေ့ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးနောက်ငြိမ်သက်နေခဲ့ပါတယ်။အင်ကာနေမှာတော့လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဗိုလ်တူးနေမှာတော့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ TAT ခေါ် KIO ရဲ့ထောက်ကူပြုအဖွဲ့ကပြောခွင့်ရသူဦးထောက်ခါကပြောပါတယ်
။ US တံမလာတဲ့ညကျွန်တော်တို့ချီချီရုံးမှာသူနဲ့တွေ့ဆုံစကားပြောနေတဲ့ချိန်မှာပဲရှစ်ချက်ပြစ်တယ်။မနေ့ရရောတိုက်နေကြတယ်။လေရင်နဲ့သွားတယ်အဲ့ဒါဟိုဘက်မှာမဟုတ်တော့ဥစားလေရင်နဲ့တိုက်လို့မရပဲပြန်သွားတယ်လို့ပြောတယ်။ဒါပေမဲ့တက်ထိုးတာတေးချတယ်အချင်းအခေါ်ရေတော်တော်လေးစူးစမ်းကြရတယ်လို့ပြောတယ်ဒီနေ့ရောဖြစ်နေတယ်လို့ပဲကြားရသေးတယ်အောက်ခြေတင်းကမတက်သေးဘူ
း KIO ရဲ့ထောက်ကူပြုအဖွဲ့ TAT နဲ့ American တန်မတ်ဟာအင်ကာနေညက်နေ၃နာရီလောက်ကတွေ့ဆုံခဲ့တာဖြစ်ပါတယ်လောလောဆယ်တိုက်ပွဲဖြစ်ပွားနေတဲ့နေရာဟာမြကြီးနားပမော်လန်းအရှိတ်ချမ်းမှာရှိတဲ့ Inkran တောင်ကျောက KIA ရဲ့ဂီရုံစခန်းမှာဖြစ်ပွားနေတာပါ လိုင်ဇာက KIO ရဲ့တာဝန်ရှိသူတူဦးကတော့ကြာသာပတေးနေ့မှာတိုက်ပွဲဖြစ်ပွားတာမကြားသိရသေးကြောင်းဗိုလ်သူနေကတော့မနေ့၈နာရီလောက်ကလေးကအပြန်အလှန်လက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြပြီးညနေ၂နာရီကနေ၄နာရီအထိအစိုးရတပ်ဖက်က KIA တပ်စခန်းကို၅ချိန်လောက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းပြောပါရတဲ့ကြာသာပတေးနေ့မှာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်အင်အားတွေထပ်မံပို့လွှတ်နေတာကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ကချင်ငင်းချင်းရဲ့အကျိုးဆောင်အဖွဲ့ PCG ကဥအင်ရှန်ဆန်အောင်ကပြောပါရတဲ့
ဒီနေ့နောက်ဆုံးအချိန်လဲတော့လေညော့နေပြင်းရောအကုန်အစ်စ်ကြောင့်မျိုးစုံလဲတော့သွားနေတာတော့သူလည်းမိစလာနဲ့တော့သူကအစ်စ်ကြောင့်တော့တောက်လျှောက်သွားနေတယ်ဆိုတော့အဲ့မှာလဲတောက်လျှောက်နေရည်ထားနေတယ်အဲ့ဒီနေရာရုံးလေးနေရာလောက်ကိုသူတို့ထူးဆစ်နေရခင်ဟိုကေကိုဌာနချုပ်ရဲ့ရှေ့ကတိုင်းတပ်ဖွဲ့တွေသခန်းတွေအားလုံးကိုထူးဆစ်နေတဲ့သဘောရှိတယ်။အဲဒီတိုင်းဆိုတော့အများကြီးကိုသင်္ခါနိုင်ချာရှိပါတယ်
။ပြီးခဲ့တဲ့အပတ်တောက်ကြနေတိုက်ပွဲမှာတော့အစိုးရတပ်မတော်ဘက်ကစစ်ရဟတ်ရင်တုံးပြီးတိုက်ခိုက်ခဲ့တယ်လို့ KIO ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာအစိုးရရဲ့ငင်းချင်ရေးကော်မရှင်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဆွေးနွေးနေကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးကြေညာပြီးမှလာ NCA ကိုလက်မှတ်ရေးထိုးမယ်လို့ပြောဆိုထားပြီးငင်းချင်ရေးကော်မရှင်ကတော့နှစ်ဖက်ဆွေးနွေးမှုတွေဟာတိုးတက်မှုရှိကြောင်းပြောဆိုပါတယ်။တနင်္ဂနွေလိုပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့သာလက်မှတ်ရေးထိုးထားပြီးကြံဖွဲ့၃ဖွဲ့ကတော့လက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်မှသာလက်မှတ်ရေးထိုးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကုမုဆက်သတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့မြောက်ကိုရီးယားနဲ့မြန်မာကြားဆက်ဆံရေးတွေရှိသေးလားလို့မေးခွန်းထုတ်နေတဲ့သတင်းကိုကြည့်အောင်ပါ။မြန်မာနဲ့အမေရိကန်ပြည်အောင်စုကြားဆက်ဆံရေးတွေတိုးတက်ကောင်းမွန်လာပြီဆိုပေမဲ့မြောက်ကိုရီးယားနိုင်ငံနဲ့မြန်မာနိုင်ငံကြားစစ်ဖက်ဆက်ဆံမှုတွေကြံ့နေသေးနိုင်တဲ့အပေါ်မှာအမေရိကန်ပြည်အောင်စုဘက်ကစိုးရိမ်မကင်းရှိနေတော့မှဒါဟာလည်းအရက်ဖက်အုပ်ချုပ်ရေးပိုင်းကမြန်မာစစ်တပ်ပေါ်လွှမ်းမိုးနိုင်ဖို့အားနည်းနေရကြောင်းလို့သုံးသပ်မှုတွေရှိနေပါတယ်မြန်မာစစ်ဖက်ကတော့မြန်မာနဲ့မြောက်ကိုရီးယားကြားစစ်ဖက်ဆက်ဆံမှုတွေမရှိတော့ပါဘူးလို့မြန်မာတာဝန်ရှိသူတွေဘက်ကညှင်းဆန်နေသေးပါဒီအကြောင်းကိုတော့ကိုသားညွန့်ဦးကတင်ဆက်ထားပါတယ်
မြန်မာနဲ့မြောက်ကိုရီးယားကြားစီးဆက်ဆံမှုတွေဖြတ်တောက်ဖို့မြောက်ကိုရီးယားရဲ့ဒုံးလက်နက်အစီအစဉ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံဘက်ကလေးစားလိုက်နာဖို့ဆိုတာတွေကိုအမေရိကန်တာဝန်ရှိသူတွေဘက်ကမြန်မာအာဏာပိုင်တွေကိုရောမြန်မာစစ်တပ်ကိုဟာတခြားလုံးသတိပေးပြောဆိုလာတာပါမြန်မာနိုင်ငံမှာယူကော့ပွဲနဲ့တက်လာတဲ့ရသားစုရတွေပေါ်လာပြီးတဲ့နောက်မှာလည်းမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကသတိထားစောင့်ကြည့်နေတုန်းရှိပါသေးတယ်မနေ့ဗိုလ်တော်ဦးနေ့ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးဆက်ကော်မတီကြားနာပွဲမှာလဲလွှတ်တော်အမတ်တွေကဒီမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးခံဖို့ရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရော့ဆာကိုမေးမြန်းပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဝါရှင်တန်ဒီစီကိုရောက်နေစဉ်မှာလဲအမေရိကန်သမ္မတအပါအဝင်အမေရိကန်အစိုးရခေါင်းဆောင်ပိုင်းအနေနဲ့မြန်မာစစ်တပ်ထဲဒီမြောက်ကိုရီးယားနဲ့ဆက်ပြီးတော့လုက္ကိုင်နေသူတွေကိုဖော်ထုတ်တားဆီးဖို့ပြောဆိုတိုက်တွန်းတာတွေရှိခဲ့တယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရော့ဆာကဖြည့်ဆူသွားပါတယ
် We also talked directly to the Burmese military leadership about the DPR
ကျွန်တော်တို့အနေနဲ့မြန်မာစစ်ကောင်းဆောင်ဘိုင်းနယ်လည်းပဲမြောက်ကိုရီးယားနဲ့ပတ်သက်လို့စကားပြောခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းမြန်မာနိုင်ငံရောက်စဉ်ကတက်ချုံနဲ့ပြောဆိုခဲ့သလိုလက်ရှိသံမကြီး Scott Marshall နဲ့သူနဲ့တွေ့ဆုံခဲ့ပါတယ်ကျွန်တော်တို့အထင်ကမြန်မာစစ်တပ်အတွင်းမှာမြောက်ကိုရီးယားနဲ့ဆက်လက်လုက္ကိုင်နေတဲ့သူတွေရှိနေသေးတယ်ဆိုတာပါပဲဒီလူတွေဟာဆက်ပြီးမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေကိုပြုလုပ်နေဆဲရှိပြီးဒါဟာလွန်ခဲ့တဲ့၅နှစ်ဆီယနာရှင်လက်ထက်တုန်းကလက်ကျန်တွေပါဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတတ်မြတ်ရမယ်ဆိုတာကိုနားလည်သဘောပေါက်ကြတယ်လို့ကျွန်တော်မြင်ပါတယ်
အမေရိကန်တာဝန်ရှိသူတွေဘက်ကဒီစိုးရိမ်ချက်နဲ့ပတ်သက်လို့ပြောတိုင်းမြန်မာတာဝန်ရှိသူတွေဘက်ကတော့မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့စီးဆက်ဆံမှုတွေမရှိတော့ပါဘူးဆိုပြီးတော့အမဲလူလူညှင်းဆုပ်ခဲ့ဘူးပါတယ်။ပြည်ခိုင်ပြိုးပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့အငင်းစားဒုတိယဗိုလ်ချုပ်ကြီးမြစ်ဆိုးဟာမနစ်ကအထိတက်မတော်တွင်တာဝန်ကြီးတွေကိုယူခဲ့ပြီးတော့အခုနိုင်ငံရေးဘက်ကိုပြောင်းလာခဲ့သူတူပါ။နိုင်ငံတကာရဲ့စိုးရိမ်ချက်တွေတိုက်တွန်းချက်တွေကြောင့်တက်မတော်အနေနဲ့မြောက်ကိုရီးယားနဲ့စီးဆက်ဆံမှုတွေကိုဖြတ်တောက်ခဲ့ပြီးဖြစ်တယ်လို့သူကပြောပါတယ
်။စီးဆက်ဆံမှုပေါ့။အဲ့တော့အရင်တော့ကတော့ဟာလာမြောက်ကိုရီးယားနဲ့အလားဆက်ဆံမှုလေးတွေရှိခဲ့တယ်ရှိခဲ့ပေမဲ့နောက်ပိုင်းမှာအဒီကုနာလို့ပေါ့အဲ့လိုတွေဟာလာဒီပြားပေးမှုတွေရောအဲနောက်တစ်ခုကလည်းပဲဟာလာနိုင်ငံတကာအနေထားတွေရောအဲ့တော့ကိုလိုတက်မတော်ပိုင်းကတော့အဲကိုတိတာတော့လုံးဝသူတို့နဲ့အဆက်ဆက်လုံးဝမရှိတော့တဲ့အနေအထားဖြစ်တယ်အဲ့တော့အဲ့ဒီနောက်ပိုင်းကိုလိုတက်ထဲမှာရှိတော့လည်းပဲတချို့ကလည်းမြောက်ကိုရီးယားတို့ရှိတဲ့ဖွဲ့တွေတောင်မှအကုန်ပြန်သွားတဲ့အနေအထားတွေကိုလိုသိရတာပေါ့နောက်ထပ်လည်းပဲထပ်ပြီးတော့လည်းပဲဟာလာဆက်ဆံမှုကတော့ မရှိဘူးလို့တော့ကိုကထင်တယ်လေ
။ဒါမှမဟုတ်လည်းမြန်မာနဲ့အမေရိကန်ဆက်ဆံရေးပြန်ကောင်းလာတဲ့ပြီးခဲ့တဲ့ဦးသိန်းစိန်အစုကလက်ထက်မှာပဲအမေရိကန်ဘက်ကဒီမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ပေါ်အရေးယူမှုအချို့လုပ်ခဲ့တာရှိပါတယ်။မြောက်ကိုရီးယားထံကနေပြီးတော့စစ်လက်နက်ပစ္စည်းဝယ်ယူမှုနဲ့ပတ်သက်ပြီးတော့2013ဇူလိုင်လအတွင်းမှာကာကွယ်ရေးဌာနပစ္စည်းထုတ်လို့ရုံးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုမြောက်ကိုရီးယားထံကစစ်သုံးပစ္စည်းတွေမဝယ်ဖို့ကန့်သက်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးတော့အမေရိကန်ဗဏ္ဍာရေးဌာနကအရေးယူခဲ့ပါတယ်။မြန်မာအရေးလေ့လာသူဦးစီသူအောင်မြင့်ကတော့ NLD အစိုးရအနေနဲ့ကတော့တပ်မတော်နဲ့ပတ်သက်တဲ့ကိစ္စရပ်တိုင်းမှာကြီးကြပ်နိုင်တဲ့အနေအထားမရှိသေးတာမို့လို့မြောက်ကိုရီးယားနဲ့မြန်မာစစ်တပ်ကြားဆက်ဆံရေးတွေပြတ်ပြီလားဆိုတာရည်ရည်ပြတ်မပြောနိုင်သေးဘူးလို့ဆိုပါတယ်။
တော်ဆောင်စီတီဦးဆောင်တဲ့ NLD အစိုးရတက်လာတယ်ဆိုပေမဲ့အဲ့တက်မတော်နဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်တက်ပြင်းဆိုင်ရာကိစ္စတွေနောက်တက်ရဲ့စီးပွားရေးဆိုင်ရာကိစ္စတွေနောက်တက်ကပြီးပတ်ဆက်ဆံနေတဲ့နိုင်ငံတကာရေးရာကိစ္စတွေကိုကြီးကြပ်နိုင်မဲ့အနေထားတော့ကျွန်တော်မတွေ့သေးဘူ
းမြန်မာနိုင်ငံဟာနိုင်ငံရေးပြပြင်ပြောင်းလဲမှုတွေမတိုင်ခင်နိုင်ငံတကာရဲ့အထူးကြံပိတ်ဆို့မှုခံရကြရင်အတွင်းအင်းကြီးတရုတ်နဲ့ဆက်ဆံရေးနီးစပ်ခဲ့တယ်လို့မြောက်ကိုရီးယားနဲ့လည်းဆက်ဖက်ဆက်ဆံမှုတွေလုပ်ခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်နည်းပညာအကူအညီတွေရယူဖို့ကြိုးစားခဲ့တယ်လို့နိုင်ငံတကာကနေပြီးတော့မြန်မာကိုတန်တရားဖြစ်ခဲ့ပါတယ်။ဒါကြောင့်လည်းပဲမြန်မာဘက်ကအပြောင်းလဲတွေစတင်လုပ်လာတဲ့အချိန်မှာတော့မြောက်ကိုရီးယားနဲ့စီးရီးဆက်ဆံမှုတွေဖြတ်တောက်ဖို့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုလေးစားလိုက်နာဖို့ဆိုပြီးတော့အနောက်နိုင်ငံတွေအထူးဖြစ်တော့အမေရိကန်ပြည်ထောင်စုဘက်ကမြန်မာကိုဖိအားတွေတောက်လျှောက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကချင်ပြည်နယ်တိုက်ပွဲတွေအကြောင်းကိုကိုသားညုံတင်ဆက်ထားတာပါအခုတခါကရင်ပြည်နယ်တိုက်ပွဲချင်းတွေကိုဆက်ပြောပြပါမယ်ကရင်ပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေဟာ KNLA ထိန်းချုပ်နယ်မြေထဲထိရောက်လာမယ်ဆိုရင်သူတို့ဘက်ကလည်းခုခံတုံ့ပြန်မှာဖြစ်တယ်လို့ KNU ကရင်မျိုးသားအစည်းအရုံးဘက်ကသတိပေးလိုက်ပါတယ်တချိန်တည်းမှာပဲတိုက်ပွဲတွေကြောင့်ဒုက္ခတွေအရေးအတွက်တိုးလာတယ်လို့လည်းဆိုပါတယ်အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကပြောပြပါမယ်
ကရင်ပြည်နယ် KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေမှာရှိတဲ့မေတ္တဝေါဒေသအတွင်း DKBA ခေါ်တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကိုင်ခွဲထွက်အဖွဲ့ကိုကရင်နယ်ကြားစောင့်တ BGF နဲ့မြန်မာစစ်တပ်တို့ပူးပေါင်းထိုးစစ်ဆင်နင်တာတွေဟာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ထိန်းချုပ်နယ်မြေထဲအထိရောက်လာပါကိုကရင်အမျိုးသားအစည်းအရုံးကစိုးရိမ်မကင်းဖြစ်နေတာဖြစ်ပါတယ်။ကရင်အမျိုးသားအစည်းအရုံးအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရဆဲရေးသဘောတူညီချက်စာချုပ်ကိုရည်ထိုးထားပေမဲ့လည်းအခုဖြစ်နေတဲ့မေတ္တဝေါဒေသအတွင်းတိုက်ပွဲကနေ KNLA ထိန်းချုပ်နယ်မြေတဲ့အထိရောက်လာမယ်ဆိုရင်တော့ KNU အနေနဲ့ပြန်လည်ခုခံရမှာဖြစ်တယ်လို့ KNU ကဗိုလ်ချုပ်ကြီးစောဂျော်နီက VOA ကိုအခုလိုပြောပါတယ
်။အဲကျွန်တော်တို့လက်မှတ်ထိုးတော့တကယ်ကျွန်တော်ရှိလာရည်လဲအဲကျွန်တော်ကကွယ်မှာပဲကျွန်တော်ရှိမှမလာတာနော
်။ကကွယ်မယ်ဆိုတာကရှောင်ပေးမှလားဒါမှမဟုတ်ထိတ်တိုက်တိုက်ပွဲဖြစ်နိုင်တဲ့အလားအလာရှိလား
။ဟာတကယ်တော့လာလို့ရှိတော့အကြောင်းမကြပါဘူးညာကျွန်တော်လည်းအခုခံရမှာပေါ့နော
်အခုဖြစ်နေတဲ့မေတ္တဝေါဒေသအတွင်းကတိုက်ပွဲတွေဟာ DKBA တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကင်ခွဲထွက်အဖွဲ့ရဲ့ထိန်းချုပ်ရာဒေသအတွင်းမှာဖြစ်နေတာဖြစ်ပြီးလက်ရှိတိုက်ပွဲနဲ့ပတ်သက်ပြီးတော့ DKBA ခွဲထွက်အဖွဲ့ကနေပြီး KNU ကိုတစုံတရာအကြောင်းကြားတာဆက်သွယ်တာမရှိပါဘူး။ဒါပေမဲ့လည်း DKBA အဖွဲ့အနေနဲ့ KNU တဲကိုပြန်ပြီးဝင်လာမယ်ဆိုရင်တော့ KNU ဘက်ကလက်ခံဖို့ KNU ခေါင်းဆောင်ပိုင်းတွေကပြောဆိုနေတာတွေရှိတယ်လို့လည်းဗိုလ်ချုပ်ကြီးစောကျော်နီကပြောပါတယ
်။ဟုတ်တာဒီ DKBA ခွဲထွက်အဖွဲ့တွေကကျွန်တော်သာထုတ်မယ်ဒီမှာကျွန်တော်ဒီပြန်လာကျွန်တော်လက်ခံဖို့လက်ခံမယ်နော
်မေတ္တဝဒေတာအတွင်းကတိုက်ပွဲတွေဟာအခုရက်ပိုင်းတွေမှာပြန်ပြီးအရှိန်နဲ့နဲ့ရော့ကျလာနေပေမဲ့ဂျိုကြာတိုက်ပွဲတွေဆက်ပြီးဖြစ်နေတော့ပဲဖြစ်တယ်လို့ထွက်ပြေးလာတဲ့ဒုက္ခတွေအကြီးအတွက်ဟာလဲတိုးလာနေတယ်လို့ထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ပြေးလာကြတဲ့စစ်ရှောင်ဒုက္ခတွေကိုတွားရောက်ကူညီပေးနေတဲ့ကရင်လူမှုအခြေပြုအဖွဲ့အစည်းတစ်ခုဖြစ်တဲ့ကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်ကတာဝန်ရှိသူစောတာဘိုးကပြောပါတယ်
ဟုတ်ကဲ့နေဇတ်မှာဒီမနီယာတွေဒီနေဇတ်ဘက်နော့တာနဲ့ဒီဖြစ်တော့ခေဘက်မှာဆိုလို့ရှိရင်နောက်ထပ်8050ကျော်ပေါ့အော်တော့ဒီရှိရဝန်းကျင်လောက်ဖြစ်သွားပြီဗျလက်တော်တော့ဟောကျွန်တော်တို့အရေးပေါ်ကိစ္စကြီးပေါ့သူတို့ဟိုတော်ဝတဲ့အကြီးလာတယ်ဘာမှသူတို့မပါလာကြဘူးလောလောဆယ်စားဖို့မပါလာခါကျွန်တော်တို့လောလောဆယ်ဆန်စီစားအချိန်နဲ့စားတော့ဖို့ပစ္စည်းလေးတွေအရေးပေါ်ဟောစားလို့ရမယ်ခါလေးပြီးတော့အဝတ်ထည်လေးတွေပေါ့အဝတ်ထည်အဲ new ဒီကျွန်တော်တို့အရေးဆုံးပေါ့အမျိုးသမီးကလေးတူတူအဲ့ဒီခါလေးတွေကျွန်တော်တို့တန်ဖိုးပြီးတော့သူတို့အဲ့မှာသုံးဖို့ခွက်ဒီပုံးလေးကြီးလေးသုံးဖို့အတွက်ဒီပုံးလေးတွေစသဖြင့်လောလောဆယ်အဲ့ဒီအနေထားလေးကိုကျွန်တော်တို့တန်ဖိုးပေးနိုင်ရက
ြလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသအတွင်းမှာရှိတဲ့ကျေးရွာသူရွာသားထောင်နဲ့ချီပြီးထွက်ပြေးတင်းရှောင်နေကြပါတယ်စစ်ဘေးရှောင်ဒုက္ခတွေ၄000ကျော်လောက်ဟာမြန်ကြီးငူဒေသဘက်ကိုထွက်ပြေးခိုးလုံနေကြရတာဖြစ်ပြီးတော့ သူတို့ကိုမြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့လူမှုအဖွဲ့အစည်းတို့ကအခုအညီတွေပေးနေတာဖြစ်ပါတယ်။နေစားဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေကတော့ကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်အပါအဝင်ကရင်လူမှုအခြေပြုအဖွဲ့တွေကအကူအညီပေးနေတာပါ။တိုက်ပွဲတွေအရှိန်ရော့လာလို့မြန်ကြီးငူဒေသဘက်ကထွက်ပြေးတိမ်းရှောင်ကြတဲ့ဒုက္ခသည်တွေနေရာရင်းကိုပြန်ဖို့စီစဉ်တာတွေရှိပေမဲ့လည်းဂျိုကြားဆက်ပြီးဖြစ်နေတဲ့တိုက်ပွဲနဲ့ဒေသတွင်းမှာထောင်ထားတဲ့မိုင်းတွေကြောင့်ဒုက္ခသည်တွေဟာနေရာရင်းကိုမပြောင်းနိုင်ဖြစ်နေရပါတယ်ရှင်
။ရှားပေါင်းတက်ဆက်သွားတာပါ။အခုတစ်ခါနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပါမယ်။ရန်ပြုတ်ဖို့ကြိုးစားကြသူတွေကိုဘလို့တုံ့ပြန်မလဲဆိုတာကိုမလာဝီနိုင်ငံကကျောင်းသူလေးတွေလေးလာသင်ယူနေကြပါတယ်။မကြာခင်ကထွက်ပေါ်လာတဲ့အစီရင်ခံစာအရမလာဝီနိုင်ငံကအသက်18နှစ်အောက်မိန်းကလေး9ဦးမှာအသက်18နှစ်အောက်မိန်းကလေး9ဦးမှာတယောက်လိင်ပိုင်းဆိုင်ရာထိပါစော်ကားခံရတယ်ဆိုတာကိုတုံ့ပြန်တဲ့အနေနဲ့ကင်ညာလူမှုရေးအဖွဲ့တစ်ခုကနေစတင်လေ့ကျင့်သင်ကြားပေးနေတာပါမလာဝီနိုင်ငံအလဲပိုင်းကဆာလီမာရက်ကွက်အကြောင်းတစ်ခုကိုတွားရောက်ပြီးသတင်းရယူထားတယ် VOA သတင်းတောက်လမက်မာစီနာရဲ့သတင်းလွှာကိုကိုငင်းချက်ကတင်ဆက်ပေးသွားမှာပါ
မိန်းကလေးတွေကိုခံပညာကိုသင်ယူနေကြတာမဟုတ်ပါဘူးကိုကိုကိုဘလို့ကာကွယ်မလဲဆိုတာကိုလေးလာနေကြတာဖြစ်ပါတယ်။သင်ယိုးညွန်းတန်းတာဝန်ခံတဦးဖြစ်တဲ့ Leftness Stores ကအခုလိုပြောပါတယ
်။ The curriculum involves both verbal and physical skills. With the physical skills,
သင်ယိုးညွန်းတန်းထဲမှာနှုတ်မှုရေးရာစွမ်းရည်ရောရုပ်ပိုင်းဆိုင်ရာစွမ်းရည်ပါပါဝင်ပါတယ်။ရုပ်ပိုင်းဆိုင်ရာစွမ်းရည်ကတော့နောက်ဆုံးရွေးချယ်စရာအဖြစ်သာအသုံးပြုတာအကောင်းဆုံးပေါ့။ဆိုလိုတာကထိပါစော်ကားမှုတွေကိုကာကွယ်ဖို့ဘလို့ပြောဆိုမလဲဆိုတဲ့နှုတ်မှုရေးရာစွမ်းရည်ကိုအဓိကအသုံးပြုဖို့ပါရှင်။
အော်ဟဲ့အကူညီတောင်းခံဖို့ဒါမှမဟုတ်လဲကိုယ့်ကိုရံပြူလာသူလန့်သွားအောင်တယောက်ယောက်လာနေတာကိုတွေ့တယ်လို့ဟန်ဆောင်ဖို့မိန်းကလေးငယ်တွေကိုတင် जा ပေးပါတယ်ဒါအပြင်ရံပြူလာသူစီကနေကိုလို့ယုံပြေးနိုင်ဖို့ခုခံတိုက်ခိုက်ဖို့နီးလန်းတွေကိုလည်းတင် जा ပေးပါတယ်မလာဝီနိုင်ငံတဝန်းဒေသ9ခုကเจ้าတွေမှာအပတ်စဉ်2နာရီကြာသင်ခန်းစာတွေကိုဥဂျာမာပါတီမိုအာဖရိကပရဟိတအဖွဲ့ကနီးပြတွေကတင် जा ပေးနေတာဖြစ်ပါတယ်စီမံကိန်းတာဝန်ခံတဦးဖြစ်တဲ့ Simon Elso Domoya ကအခုလိုပြောပါတယ
် At the end of the year would like to reduce the incidences of rape.
နောက်ဆုံးတော့ကျမတို့အနေနဲ့အဓမ္မပြုကျင့်ခံရမှုတွေကိုလျှော့ချဖို့ပါ။နောက်အသက်မပြည့်ခင်အိမ်ထောင်ပြူတာတွေ၊ကြောင်းထုတ်တာတွေနဲ့ငငယ်ရွယ်ရွယ်နဲ့ကိုယ်ဝန်ဆောင်မှုနှုန်းတွေကိုလျှော့ချပြီးပညာရေးကိုမြင့်တင်ပေးဖို့လည်းပါပါတယ်
။ကုလသမဂ္ဂကလေးငယ်များအရန်ပုံငွေအဖွဲ့ UNICEF ကဒီအစီအစဉ်ကိုရန်ပုံငွေထောက်ပံ့ပေးတာဖြစ်ပြီးတော့အခုအချိန်ထိတင် जा ပေးနေတဲ့မိန်းကလေးငယ်2000ခွဲအထိရှိလာပါတယ်။ဒီတင်နှန်းတွေရဲ့တင် जा ပေးမှုတွေကြောင့်တချို့လိမ်ပိုင်းဆိုင်ရာစော်ကားမော်ကားပြုမှုခံရမှုတွေအပေါ်တင်ငယ်မှုတွေကိုလည်းဖယ်ရှားပေးနိုင်ခဲ့တယ်လို့ဆရာတွေကပြောပါတယ်။ဆရာမတဦးဖြစ်တဲ့ရီဘကာမက်ဆလန်ယာမာက
ဘူယောမိုဂျီရဇမဲဇပနာလီဘေဆာမတ်ထန်ဆိုကိုတန်ဘူဖေကာရီပေါ်တီအာကာကာဝတီအလန်တက်ချဘုန်ကချနာဂျီ
ရီဂျီနောဟဆိုရင်လိမ်ပိုင်းဆိုင်ရာထိပါစော်ကားခံရရင်မိန်းကလေးငယ်တွေကထုတ်ပြီးမပြောကြပါဘူးအခုတော့ဒီလိုမဟုတ်တော့ပါဘူးစော်ကားခံရမှုတွေကိုထုတ်ပြီးတော့ပြောရဲဆိုရဲရှိလာပြီးအေးအေးယူပေးဖို့အတွက်တချို့ကကျမတို့လိုဆရာဆရာမတွေကိုပြောဆိုလာကြသလိုတချို့ကတော့မိဘတွေကိုပြောကြပါတယ်
တချို့မိန်းကလေးငယ်တွေဆိုရင်သင်ပေးတဲ့အတိုင်းဆောင်ရွက်ခဲ့ကြပြီဖြစ်ပါတယ်။ကျောင်းသူလေးရှန်ဂျီတူစုကတော့သူ့ရဲ့အတွေ့အကြုံကိုခုလိုပြောပါတယ်
။လီလဗီဒါအနန္ဒူဇော်ဇော်ရီတပ်ဂိုနာယာဝင်းနန္ဒူရီ
ကျမအိုလေးကကျမကိုသူ့ရဲ့အိယာပေါ်မှာလှိမ့်ခိုင်းပါတယ်။ဘာဖြစ်လို့လဲလို့ကျမမေးတော့သူကကျမကိုခန္ဓာကိုလာပြီးတော့ထိပါတယ်။ကျမကမလုံးနဲ့လို့ပြောပြီးတော့ဆက်လို့ရင်အမေပဲဖြစ်ဖြစ်ရဲပဲဖြစ်ဖြစ်တိုင်မယ်ပေါ့နော်။အဲ့လိုလဲပြောလိုက်တော့သူကကျမကိုသူ့အခန်းထဲကထွက်သွားခိုင်းပါတယ်ရှင့်။
ဦးကြမစီမံကိန်းကမိန်းကလေးငယ်တွေကိုတင်မကပဲယောက်ျားလေးတွေကိုပါတင် जा ပေးနေတာပါမိန်းကလေးတွေကိုလေးစားဖို့နောက်ပြီးမိန်းကလေးတယောက်ယောက်ထိပါစော်ကားခံရတာကိုတွေ့ရင်ဘလို့ကြားဝင်မလဲဆိုတာတွေကိုပါယောက်ျားလေးတွေကိုတင်ပေးနေပါတယ်ရံပုံငွေသာအလုံးလောက်ရှိမယ်ဆိုရင်တော့နိုင်ငံတဝန်းလုံးကကျောင်းသားကျောင်းသူတွေကိုကိုယ့်ဟာသာကိုယ်ကာကွယ်နိုင်ရေးတင် जा ပေးခြင်းနဲ့လို့စီမံကိန်းတာဝန်ခံကပြောပါတယ်ခင်ဗျာ
မလာဝီနိုင်ငံကမိန်းကလေးတွေကာကွယ်ရေးအကြောင်းကိုကွန်ရင်းချက်တင်ဆက်သွားတာပါ VOA American တက်မြန်မာဘာသာအစီအစဉ်ကနေကြာတာပြည်နေ့ညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်မကြာခင်မှာမြန်မာအရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာအစတာတွေကိုနားဆင်ရဖို့လည်းရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ29ရက်ကြာသပတေးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရင်ထုံးလွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေရတာပါအခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုံးလွှင့်ပေးမယ်စီစဉ်နေမှာဆိုရင်တော့
ပူပူလေးလေးစတိုင်ပင်ဆွေးနွေးကမှလုံလို့ရှင်ကကျွန်တော်တို့ရဲ့ရှက်ဆက်ပြမခုလိုအကြီးစားစီမံကိန်းအရင်တော့ဘုံထင်းချုံမှု
ကိချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစန်းကြည်ပြောကြားချက်ကိုတိုင်းရင်းသတင်းလွှာကဏ္ဍမှာအပြည့်စုံနားဆင်ကြမှာပါဒါပြင်ကျမရေးကဏ္ဍဥအောင်ခင်ရဲ့မြမရေးသုံးသက်ချက်တွေကိုနားဆင်ရဖို့လည်းရှိပါတယ်ကျမရေးကဏ္ဍကိုရင်ကြည့်အောင်ပါဒီတစ်ပတ်ကျမရေးကဏ္ဍမှာဒေါသစိတ်ထင်းချုံခြင်းအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာဇုံတွဲတွေနဲ့မိသားစုတွေကြားပြဿနာဖြစ်ရမှာဒေါသမထိန်းနိုင်ပဲတက်ဖြတ်တဲ့အဆင့်ရောက်အောင်အကြံပဏ္ဍဖြစ်တာတွေရှိလာနေပြီလို့စိတ်ကျမ်းမာရေးပညာရှင်တွေကသတိပေးနေပါဗျ။ခုလိုအလွန်ကြုံတွေဘာကြောင့်ဖြစ်ရတာလဲ။ခုလိုမထိန်းနိုင်မသိမ့်နိုင်ဖြစ်တာတွေကိုဘယ်လိုကာကွယ်နိုင်မှာလဲ။ဒီအကြောင်းဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးအထူးကိုတမတော်ကြီးဒေါက်တာရေမန်တင့်ဝင်မြန်မာပြည်ရောက်တုံးကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
โอเคดร.เรมอนด์ติ่วเหวินครับมจาเกงก็เราเหมือนมาနိုင်ငံมาที่ลุงเหงฉิตุส่งด้วยฤจามานอกลุงจีลินเมียฤจาเนี่ยนอกที่มีท้าสุบอเสียไอ้ที่ตูอยีฤจาได้มาแล้วที่ตัดเพ็ดหมู่ฤผิดลาได้ที่ปัตตนาฤแตกสิ่งไม่ทิ้งနိုင်น่ะฤผิดขึ้นมาเลยเสียอะเราจะไม่รู้ที่สိတ်ป้ายสัญญาเนี่ยปัดตะပြီးတော့อะกุฎบัตรมาบอเสียไอ้ทีโลจောက်เสียผิดเป็ดမျိုးฤย่อทวาผู้ด้วยเบอัจฉะฤอ่ะตรีท้าပြီးတော့สินจินผู้หลุมเลยเสีย
โอ้ฉิตุก็อัญญาชื่อได้ครับအဲဘာကြောင့်လဲဆိုတော့ဒီလိုစိတ်မထိတ်တန်တော့အောင်ဒေါသပေါက်ကွဲပြီးဖြစ်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ကျွန်တော်တို့ပထမအဆုံးနားလည်ဖို့လိုပါတယ်။ဘာကြောင့်ဒီလိုဖြစ်လဲသိတဲ့ခါကျတော့မှဒီအရုပ်ကတို့ပြုပြင်မလဲ။ကာကွယ်မယ်ကျွန်တော်တို့ဒီလိုလိုပါတယ်။အကြောင်းရင်းကိုပြောတဲ့ချိန်မှာလည်းမိသားစုကမှရှိတဲ့ member တွေတယောက်ချင်းမိသားစုအလိုက်ဖြစ်တဲ့ကိစ္စတွေကပတ်ဝန်းကျင်လူ့အသားလိုက်ပါဒီပေါက်ကွဲဖြစ်လာအောင်ကိုစိတ်ထံနဲ့ stress တွေများလာတဲ့ကိစ္စတွေအဲ့ဒါကိုတော့နည်းနားလေကိုကြိုးရအဲ့တော့ဒီစိတ်မထိုင်နေတဲ့ကိစ္စတွေဟာနောက်ဆုံးတက်တော့ဆက်လို့ဖြစ်အောင်ကိုချုပ်ကြည့်လို့မရပါဘူးပောက်ကွဲသွားတဲ့ကိစ္စပါအကြောင်းလေဆိုတော့အဲ့တော့အခုကျွန်တော်ကြည့်ရမှာတော့ကတ်လော့ချစ်တဲ့ကိစ္စပေါ့လေဒီ stress လို့ခေါ်တာပေါ့စိတ်ဖြည်းစည်းမှုပေါ့လေ pressure လို့လည်းခေါ်ပြရပါတယ်အဲ့ pressure ကစိတ်ထမဲ့ခါကျတော့အောက်လက်မရှိလို့ရှိရင်ဟိတ်သိမ့်ဖို့မရနိုင်လို့ရှိရင်ပောက်ကွဲသွားတယ်ဥပမာသတိပေါင်းတာဖြစ်ဖြစ်ကျွန်တော်အခင်းလာကြတယ်ကျန်ကြောင်နားလည်ပြီးဝဲမရဖြစ်နိုင်တယ်။ဒါမှမဟုတ်ရှင်လည်းပဲတယောက်ချင်းရဲ့ကြက်တနာဖြစ်ပြီးတော့နောက်တစ်ယောက်ကအဲ့သူ့ရဲ့ကြက်တနာကိုကင်ကြွယ်တဲ့နေရာမှာမကင်ကြွယ်တတ်တာလည်းဖြစ်နိုင်ပါတယ်။အဲတော့ဆိုလိုချင်တာကတယောက်ချင်းတယောက်ချင်းရဲ့စိတ်အနေထားမှာစိတ်ဝိတ္တနဲ့ခံစားမှုကဖြစ်နေသလား။ဒါပေမဲ့ဦးကြောက်ကြောက်ဆက်ဆံတဲ့နေရာမှာပြီးတော့ pressure များတဲ့အတွက်ကြောင့်အဲ့ pressure ကိုမနိုင်မနှင်းဖြစ်သလား။နောက် background နဲ့ပြီးဖို့တော့ရတယ်ကြည့်ရတာတော့ဒီကတူရတူကမတူကြဘူးဟုတ်တယ်တချို့ဆိုလို့ရှိရင်ငယ်စဉ်တောင်ကြီးဘဝမှာ domestic violence ခေါ်တယ်နော်မိဘကငယ်စဉ်မှာအဲ့လိုပဲ argument တွေများမယ် temperament aggression နဲ့ပြဿနာကိုဖြေရှင်းတတ်တဲ့မိသားစုမှာပေါက်ပွားလာတဲ့ကလေးကသူ့အဖေအဖေရဲ့အပြုအမူကိုသူအတူယူတတ်ပါတယ်အတူကြီးတဲ့ပြင်လာတဲ့ခါမှာလည်းသူ့ရဲ့မိသားစုမှာလည်းသူကအဲ့လိုအကြမ်းကြိုက်တဲ့နည်းနဲ့ဖြေရှင်းတာမျိုးရှိပါတယ်အဲ့ဒီတကယ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကြောင်းနေတဲ့အခြေအစားပြရမှာပါတို့တို့ကတော့ contact disorder လို့ခေါ်တာပေါ့ဗျာအဲ့ဒီမှာ hyperactive ဖြစ်ပြီးတော့ကလေးတွေကစိုးသွားတဲ့အနေထားအဲ့တော့သူဖြစ်တယ်ဆိုလို့ရှိရင်ပထမဦးဆုံးကျွန်တော်စဉ်းစားမှာကသူ့ရဲ့ပတ်ဝန်းကျင်ကဘယ်လိုခြေတယ်ပြီးရမိသားစုအခြေအနေဘယ်လိုလဲဆိုတော့အဲ့တော့ခြေရာတွေကဒါမျိုးရေပြောင်းနေတယ်ဆိုလို့ရှိရင်တို့ဒီအချို့နိုင်ငံတွေမှာဆိုလို့ရှိရင်တော့ school counselor တော့ရှိပါတယ်ဆိုတော့ပြဿနာဆိုတဲ့ဥစ္စာကတော့လူများကြီးဖြစ်ဖြစ်မိသားစုကဖြစ်တဲ့ပြဿနာဆိုတာတော့မဆန်းပါဘူးခင်ဗျာဒါတခြားနိုင်ငံတွေမှာလည်းရှိတယ် အဲ့တော့ stress ဆိုတာမျိုးမျိုးရှိတာပေါ့လေအဲ့ဒီမှာဒီကိစ္စကိုပြဿနာလို့ကျွန်တော်တို့ကလက်ခံထားမယ်ဆိုလို့ရှိရင်ဖြစ်နိုင်တဲ့အကြောင်းအကျိုးတွေအမျိုးမျိုးကျွန်တော်စဉ်းစားဖို့လိုပါတယ
်ဟုတ်ကဲ့ဆရာ
ဒီ technique ဆိုတော့
အဲ့တော့ဒီမှာအဓိကတော့ဆရာကြီးစိတ်ဖိစီးမှုကတော့အဓိကပါဆရာနော်အဲ့ဒါကိုဘယ်လိုမျိုးထိန်းချုပ်လို့ရအောင်စီမံခန့်ခွဲမလဲအဲ့တော့ဒီနေရာမှာဆရာကြီ
း
ဒီစိတ်ဖိစီးမှုကိုဘယ်လိုမျိုးဒီစီမံခန့်ခွဲဖို့လိုမလဲဆရာကြီ
းစိတ်ဖိစီးမှုဆိုတော့ဆရာမတော်ကျွန်တော်တို့ဟိုအဓိကအကြောင်းချက်အနည်းတော့မရှိတော့ဘူးဥပမာဆိုပါလို့ဒီနေရတဲ့ကြက်ပြီးရမျိုးဆင်းရဲဒုက္ခများတာမျိုးလူမှုတိုင်းပေါ်မှာဟိုအလုတ်ခိုင်းဟလာရဖို့ခက်ခဲတာရယ်ရှိပါလိကြက်ပြဲတာရယ်နေထိုင်နေနေရာမှာလည်း congested ဖြစ်ပြီး crowded ဖြစ်တဲ့နေရာမျိုးမှာပေါ့လေခုမှလူလူသားအေးဆေးဆေးနေနေတဲ့အနေထိုင်မှာနေကြာရှိနေတဲ့ခါမှာအကျိုးဆက်လို့ခက်ခဲဖြစ်လာပြီးတော့ pressure တော့ကျလာပါတယ်တချို့ဆိုလို့ဆိုရင်မိသားစုမှာကလေးတွေများတယ်စောင့်နေကြီးခက်ခဲတယ်ကြောက်ကြောက်တဲ့လူကလည်းပဲအလုတ်ကအစ်မပြေဘူးမိမလုတ်တဲ့လူကလည်းပဲသူ့မှာတက်ပနာကြီးရှိနေတယ်အဲ့တော့ဒီဖြစ်တဲ့ဆိုလို့ရှိရင်စစ်ဖြစ်စည်းမှုကအောက်လက်တခုကျွန်တော်ရှာဖို့လိုပါတယ်အောက်လက်ဆိုတာဘာလဲဆိုရင်မမတည့်အချက်လေးကတော့ဒီကိုယ်မူဒီတက်ပနာကြီးဟာ stress ပြားများပါပြီဆိုတော့လက်ခံပြီးတော့ identify လုပ်ဖို့လိုပါတယ်အဲ့တော့ဘယ်လိုဖြေရှင်းလဲဆိုရင်အောက်လက်ဘယ်လိုရှာမလဲဆိုလို့ရှိရင်ဒီဖြစ်နေတဲ့အကြောင်းအရာတွေကိုဒီအောက်ကွေးတယ်ဆိုတဲ့ဥစ္စာကကိုယ်မှခံစားချက်ကိုစိတ်စိတ်နဲ့ကြည့်ရအောင်နားမလဲတော့ကြောင်းဟောဖို့ကိုလည်းအခြေအနေမရှိတဲ့အတွက်ကြောင်းဒီပြေခံတဲ့ aggressive behavior နဲ့တခြားလူပေါ်မှာသွားပြီးတော့ပြုပြန်မှုရှိတယ်။အဲအဲ့ဒါကို outlet ဆိုတဲ့သဘောကကိုကအဲ့ဒါမျိုးနားတယ်မိဆွေပဲဖြစ်ဖြစ်ငါကိုမိသားစုမှာသိချယူကျဲတဲ့လူပဲဖြစ်ဖြစ်ဆရာဝန်တို့ psychologist တို့ဆရာသမားတို့အဲ့ဒီလူတွေကိုမှာသွားပြီးတော့ကိုက professionally တို့နဲ့တိုင်ပင်ဖို့တို့ပါတယ်။ဥပမာသူတို့မိစုတောင်ကအဲ့တော့တို့တတိထားမိရဆိုလို့ရှိရင်လေမိကောင်းစီကောင်းတိတာရဆိုလို့ရှိရင်ကိုဖက်စလိုဆက်ပြဖို့တကူတိုင်ရင်ဖို့လိုပါလေအဲ့ကြလို့ရှိရင်တယောက်ချင်းတော်လည်းကောင်းဒီမောင်သားစုံရဲတော်လည်းကောင်းအဲ့ဒီမှာသူတို့ရဲ့ခံစားချက်ကို confidentiality အရာပေါ့တခြားသူကမသိအောင်သူ့ရဲ့ emotion ကိုပြန် contain လုပ်ပြီးတဲ့ need ရှိပါတယ်တော်တမီးကတော့ဆိုတော့ကျွန်တော်ပြောသူ stress ရဲ့နေရာမှာ pressure က financial problem ရှိရင်ဖြစ်မယ်relationship problem ဖြစ်နေ။အဲ့ဒီဥစ္စာတွေကို problem solving ဆိုရဲနည်းပညာကိုတည်ဖို့တို့ပါတယ်။ problem solving ဆိုတာကသိပြီးတော့ pressure တွေများလာလို့ရှိရင်အကြောင်းချက်တွေများလာလို့ရှိရင်လူကထုံပြီးတော့ overthink ဖြစ်သွားပြီးတော့အဲ့တော့ကိုမကင်ကွက်နိုင်တော့ပဲနဲ့ပေါက်ကွဲတာကြီးဖြစ်ပါတယ်။အဲ့လိုမျိုးဖြစ်ရင် problem solving ဆိုတာအချက်များချက်ရှိတယ်ဆိုလို့ရှိရင်အဲ့ချက်တွေမှာဘယ်အချက်ကိုပြည်လည်အောင်ဖြေရှင်းလို့ရှိရင်ရနိုင်တယ်ဆိုကိုကစဉ်းစားပြီးအဲ့ချက်ကိုဥတည်ပြီးဖြေရှင်းဖို့တို့ပါတယ်။ဒီအချက်နံပါတ်၁ပြီးတော့မှနံပါတ်၄နံပါတ်၃အဲ့လို systematically အဲ့တော့ကိုဖြည့်ရှင်းတော့ပြီးတော့ကျူးစမ်းမယ်ဆိုလို့ရှိရင်ဘလောက်ပဲညားတဲ့ stress တွေဖြည့်ရှင်းလို့ရပါတယ်အဲ့ဒီမှာလည်းပဲဒီစားစုကတိုင်တိုင်နေနေနဲ့အဲ့ဟာကိုပြဿနာဖြစ်နေဖြည့်ရှင်းတဲ့နည်းတွေရှိပါတယ်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင် service ပြီးလို့လုပ်ပါတယ်ဥပမာ psychology service ပေါ့လေ community မှာပေါ့နော် CEO ရောဘာလို့စီကန်းလို့တက်ထားလိုက်ပါတော့အပြင်မှာ community မှာအဲ့လို relationship problem ဖြစ်လာလို့ရှိရင်အလွယ်တကူဒါတိုင်းနိုင်ငံရဲ့ psychologist တွေဘာတွေနဲ့ service တွေကျွန်တော်တို့ရှိဖို့လိုပါတယ်။ကျောင်းဆိုလို့ရှိရင်ကျောင်းမှာ counselor တွေရှိဖို့လိုပါတယ်။အလုပ်မှာဆိုလို့ရှိရင်လည်းအလုပ်မှာ counselor တွေရှိဖို့လိုပါတယ်။အဲ့ဒီပို့ပြီးတော့အချိန်ကဟိုအဆင်မပြေဘူးဆိုလို့ရှိရင်တော့ psychiatrist ဆိုစိတ်ညာနဲ့ပတ်သက်တဲ့ဆရာဝန်တို့သူတို့တိုင်ပင်ဖို့လိုပါတယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်ထားတဲ့ပတ်စင်ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေဟာဒေါ်လာတန်ပေါင်းရာနဲ့ချီပြီးမြန်မာနိုင်ငံကိုပြန်ပို့ခဲ့ပေမဲ့အနေခံဘဝကမတက်နိုင်ပဲဖြစ်နေပါတယ်။ရွှေပြောင်းလုပ်သားတွေစိတ်ချလက်ချလှုပ်လှုပ်နိုင်ရင်ပြန်ပို့ငွေတွေကိုလည်းတိုးပွားလာနိုင်မယ်လို့ဦးအောင်ခင်ကသုံးသပ်ရေးသားထားတာကိုကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါရှင့်။
ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေအဖမ်းခံရပြန်ပို့ခါရဖြစ်နေတဲ့သတင်းကိုမကြာခဏကြားနေရပါတယ်။ထိုင်းနိုင်ငံမှာနေတာနှစ်ပေါင်းများစွာကြာပြီဖြစ်ပေမဲ့မြန်မာအလုပ်သမားတွေဟာအခုတည်းကစိတ်ချလက်ချအလုပ်မလုပ်နိုင်ကြသေးပါဘူး။ဘူနေဝင်းကြီးစိုးချိန်ကလေးကထိုင်းနိုင်ငံကိုတဖြည်းဖြည်းထွက်ခွာကြတာမူဘူတန်ရွှေကြီးစိုးချိန်မှာမြန်မာဥယျာဉ်နှစ်တန်းက၄တန်းအထိရှိနိုင်တယ်လို့ကမှန်းကြပါတယ်။နေ့စဉ်မြန်မာပြည်ကိုသူတို့ပြန်ပို့တဲ့ငွေဟာဒေါ်လာတန်း400ကျော်နိုင်တယ်လို့2013မှာကမ္ဘာ့ဘဏ်ကကမ်းမှန်းထားပါတယ်။မလေးရှားမှာ9သိန်း၊စင်ကာပူမှာ3သိန်းခွဲ၊က ဂျပန်နဲ့တောင်ကိုရီးယားမှာတောင်းနဲ့ချီနေတာမို့နိုင်ငံခြားရောက်မြန်မာအလုပ်သမားတွေနှစ်စဉ်ပြန်ပို့နေတဲ့ငွေပမာဏဟာနိုင်ငံခြားအစိုးရတွေရဲ့ထောက်ပံ့မှုတွေများနေပါတယ်။အိန္ဒိယနဲ့တရုတ်ပြည်မှာတော့မြန်မာလုပ်သားဘယ်လောက်ရှိမှမသိနိုင်သေးပါဘူး။စေအစိုးရခေတ်ကဘန်လုံငန်းမဖွင့်ပြတာရဲ့အစိုးရကိုအယုံအကြည်မရှိတာရဲ့ကြောင့်ကိုနီကိုဟာနဲ့ဟွန်ဒီစနစ်ကိုတုံးပြီးငွေရွေးကြတာများပါတယ်။အခုတော့မြန်မာပုဂ္ဂလိကဘန်အချို့ဟာထိုင်းမလေးရှားနဲ့စင်ကာပူဘန်အချို့နဲ့ချိတ်ဆက်ထားပါတယ်။
ရွှေပြောင်းလူသားတွေဟာထိုင်းနိုင်ငံနဲ့ရောက်သွားတာနဲ့ထိုင်းကုမ္ပဏီတွေလက်ခုပ်ထဲကရေလူဖြစ်သွားပြီးအကာအကွယ်ကင်းမဲ့နေတာမို့မကြာခဏပြဿနာပေါ်ရပါတယ်။အခုမှပဲရွှေပြောင်းလူသားရဲ့နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်ပိုင်ခွင့်လက်မှတ်ကိုသိမ်းယူထားတဲ့လုပ်ငန်းရှင်ကိုငွေဒဏ်ထောင်ဒဏ်ချမှတ်မယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကလွန်ခဲ့တဲ့လကထုတ်ပြန်ကြေညာလို့ပြောင်းရွှေ့လူသားတွေနည်းနည်းလွတ်လပ်သွားပါတယ်။ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခရီးအပီးနလအတွင်ထွက်ပေါ်လာတဲ့ကြေညာချက်ဖြစ်ပါတယ်ထိုင်းစီးပွားရေးကိုအများကြီးအကျိုးပြုပေမဲ့မြမအစိုးရရဲ့လစ်လျူရှုတဲ့အစဉ်အလာကြောင့်ရွှေပြောင်းလူသားတွေဟာအနှိမ်ခံဘဝရောက်နေကြခဲ့တာကြားပါပြီဒီအခြေအနေဟာတဖြည်းဖြည်းပြောင်းလဲမယ်လို့မျှော်လင့်ကြပါတယ
်ထိုင်းနိုင်ငံရောက်မြမအလုပ်သမားတွေမြမပြည်ကိုငွေပြန်ပို့ဖို့အကြောင်းဂျပန်ပညာရှိကိုဂျီကူဘိုက informal remittance method of myanmar migrant workers in thailand ဆိုတဲ့သာသာမနစ်ကထုတ်ထားပါတယ်အရင်ကတော့အစိုးရပြတ်တန်းတဲ့ဒေါ်လာတန်ဖိုးနဲ့အပြင်ပေါက်ဈေးရဲ့ကွာဟမှုကြီးမားတာကြောင့်ဟွန်ဒီစနစ်နဲ့ငွေလွှဲကြပါတယ်ဒါပေမဲ့2017မှာငွေဖလှယ်တဲ့စနစ်ပြောင်းလဲလိုက်တဲ့နောက်ပိုင်းမှာထိုင်းဘဏ်နဲ့မြန်မာဘဏ်ကိုလွှဲပြောင်းတဲ့နည်းကိုကျင့်သုံးလာကြတာတွေ့ရပါတယ်တဲ့ငွေပို့လုပ်ငန်းတွေဖြစ်တဲ့ MoneyGram နဲ့ Western Union လို့အဖွဲ့တွေကတဆင့်မြန်မာပြည်ကပုဂ္ဂလိကဘဏ်ကိုငွေလွှဲတဲ့နည်းကိုလည်းသုံးလာကြပါတယ်ဘန်ငွေတသိန်းပို့ရင်ပို့ကအဖြစ်ဘတ်200လောက်ယူလို့ရှိပါတယ်ဒါပေမဲ့ဂျားပွဲစားကိုအသုံးများတယ်လို့ဆိုပါတယ
်ငွေလွှဲပြောင်းမှုတာဝန်ယူတဲ့ဂျားပွဲစားဟာထိုင်းကနေငွေပို့တဲ့နေရာမှာရောမြန်မာပြည်ကငွေထုတ်တဲ့နေရာမှာရောဘန်လုပ်ငန်းကိုအသုံးပြုလာတာတွေ့ရတယ်လို့ခိုးကြည့်ကုဖို့ကဆိုပါတယ်ဘန်ခွဲတွေများလာတာကြောင့်ငွေပို့တဲ့ delay လည်းပုံစံပြောင်းသွားတာဖြစ်ပါတယ်ဒါကြောင့်ငွေပို့လုပ်ငန်းမှာအပြိုင်ဆိုင်ဖြစ်လာနိုင်ပါတယ်ကောက်ယူထားတဲ့ရွှေပြောင်းလူသားစစ်တမ်းအရငွေပို့နည်းရွေးချယ်ပုံကိုလိလာတဲ့အခါမှာမြန်မာဘက်ကငွေထုတ်ယူလို့အဆင်ပြေတဲ့နေရာကိုဦးစားပေးတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်မို့မြန်မာပြည်မှာဘန်ခွဲတွေများလာလေလေငွေပို့လုပ်ငန်းမှာလည်းပြိုင်ဆိုင်မှုတွေများလာလေလေဖြစ်လိမ့်မယ်လို့သုံးသပ်ပါတယ်။ဘန်ငွေတွေများလာတဲ့အခါမှာထိုင်းမြန်မာငွေပို့လုပ်ငန်းကိုဘန်တွေကလုကင်သွားလိမ့်မယ်လို့ခိုးကြည့်ကုဖို့ကဆိုပါတယ်။
ရွှေပြောင်းလုပ်သားတွေထိုင်းနိုင်ငံမှာစိတ်ချလက်ချအလုပ်လုပ်နိုင်ပြီးမြမဘန်လုပ်ငန်းကိုယုံကြည်စိတ်ချမယ်ဆိုရင်ဘန်တိုက်ကငွေဆွဲတဲ့စနစ်တွန်းကားလာမှမို့မြမဘန်တွေမှာဒေါ်လာတွေပုံလာနိုင်ပါတယ်မြမပြည်သား100ရာခိုင်နှုန်းကနိုင်ငံခြားမှာအလုပ်လုပ်ပြီးငွေပြန်ပို့နေကြပြီးမြန်ဂျာပွဲစားကိုသုံးနေကြပါတယ်နိုင်ငံခြားရောက်မြမလုပ်သားတွေအားလုံးကပြန်ပို့တဲ့ငွေပမာဏဟာတစ်နှစ်မှာဒေါ်လာ3,500ကျော်ရှိမယ်လို့ခန့်မှန်းပါတယ်ဒီငွေဟာအစိုးရဘဏ်ကမရောက်တဲ့အတွက်မြန်မာအစိုးရနစ်နာဆုံးရှုံးနေရပါတယ်။နိုင်ငံခြားထွက်အလုပ်လုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဥယျာဉ်နဲ့မြန်မာရွှေပြောင်းလုပ်သားဥယျာဉ်ဟာအတူတူလောက်ရှိပေမဲ့ပြန်ပို့တဲ့ငွေကိုပုံမှန်ဘဏ်လုပ်ငန်းကတဆင့်လွှဲပေးကြတာမို့ဘင်္ဂလားဒေ့ရှ်ဘဟုဘဏ်ကတစ်ဆင်ဒေါ်လာ10,000ကျော်ဝင်ငွေရရှိကြောင်းသိရပါတယ်။ဒါပေမဲ့ရွှေပြောင်းလုပ်သားအလုံးမြန်မာဘဏ်စနစ်ကိုယုံကြည်လာဖို့ဆိုတာအချိန်အတော်ကြာအောင်မှဖြစ်ပါတယ်။အနည်း90လောက်အယုံအကြည်ကိမဲ့ခဲ့တဲ့ဘန်လုံငန်းကိုချက်ချင်းယုံကြည်စိတ်ချဖို့ခက်ခဲပါတယ်။ရွှေပြောင်းလုပ်သားဟာတိုင်းပြည်အတွက်အရေးပါတာကိုမြန်မာအစိုးရသဘောပေါက်ဖို့အလွန်အရေးကြီးပါတယ်ခင်ဗျာ
။ကိုကျော်ကျော်တင်တင်ဆက်သွားတဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါ။VOA ကိုဝေဖန်ကြံပေးခြင်းနဲ့ဆိုရင်စာရေးသားပေးပို့ခြင်းနဲ့ဆိုရင်တချင်းတောင်းကြတာပဲဖြစ်ဖြစ် burmese@voanews.com email လိပ်စာကိုပေးပို့နိုင်ပါတယ်။အခုဒီခါမှာတော့အပတ်စဉ်တိုင်းရင်းသတင်းတော်ခန္ဓာကိုနားဆင်ကြမှာပါရှင်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းတော်ကကြည့်ဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်စကော့မန်ရှယ်ဟာကချင်ပြည်နယ် Minor KBC စစ်ဘေးဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတော့အကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်တောင်ပိုင်းမန်ဝန်းဒုက္ခသည်စခန်းမှာဆန္ဒရိတ်ခါပြက်လက်နေပြီဆိုတာနဲ့ကချင်ဒေသခံတွေအနေနဲ့မြေဆုံရေကာတာစီမံကိန်းကိုကန့်ကွက်တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။ကျမကနူးပန်ပါတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်လီလာရီခီးစဉ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်စကော့မာဆီယာဟာမိုင်းနာ KBC ဒုက္ခသည်စခန်းမှာဆစ်ဆောင်ပြည်သူတွေနဲ့တွေ့ဆုံခဲ့ပြီးစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်တန်မတ်ကြီးဟာစက်တင်ဘာလ26ရက်နေ့မှာကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနောက်မိုင်းနာ KBC စစ်ပြေးဒုက္ခသည်စခန်းကိုတွားရောက်လည်လာခဲ့တာပါကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်ငင်းချမ်းရေးကိစ္စမွေးရဆေးဝါးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာဆီယာရဲ့ကချင်ပြည်နယ်ပထမဆုံးအကြိမ်ခရီးစဉ်မှာပြည်နယ်အစိုးရအပါအဝင်ဘာသာရေးနိုင်ငံရေးလူမှုအသင်းအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့ကချင်လူ့လတ်ရေးအဖွဲ့ KNO အဖွဲ့နဲ့လည်းတွေ့ဆုံပြီးတိုက်ပွဲတွေအဆုံးသတ်ရေးအတွက်ဆွေးနွေးခဲ့ပါတယ်
။ကချင်ပြည်နယ်တောင်ပိုင်းမန်ဝင်းစစ်ပြေးဒုက္ခသည်စခန်းကိုပို့ဆောင်မဲ့စန္ဒရိတ်ခါကူညီတွေကိုမြန်မာတပ်မတော်ကနေပိတ်ပင်တားမြစ်ခဲ့တာကြောင့်ဒုက္ခသည်စခန်းတွေမှာရိတ်ခါပြတ်လတ်မှုအရေးပေါ်စားတော့လိုအပ်နေပါတယ်။နလလောက်ရိခါထောက်ပမှုပြလာသွားတဲ့အချိန်ဒီမှာဒုက္ခသည်စခန်းမှာအိမ်တော်စု80ကျော်ကနေအစာပြလာနေပြီးစံပြုတ်တောက်သုံးနေရတယ်လို့စခန်းတာဝန်ခံဆရာနောင်အောင်ကပြောပါတယ်အခုလိုစံပြလာမှုတွေကြာရှည်ဖြစ်နေမယ်ဆိုရင်ဒုက္ခသည်တွေအတွက်စိုးရိမ်စရာရှိတယ်လို့သူကပြောပါတယ်ဒုက္ခသည်ဥယျာဉ်5000ခန့်ရှိတဲ့မန်ဝင်းဒုက္ခသည်စခန်းအတွက်ကားကြီး၄စီးနဲ့တည်ဆောင်လာတဲ့ကမ္ဘာကူလသမဂ္ဂစန္ဒရိခါဖွဲ့ WFE ရဲ့အကူအညီရိခါတွေကိုအစိုးရတမတော်ကနေအောက်လ22ရက်နေ့ကနန်းခမ်းမြို့နယ်ရွှေလီမြစ်တံမှာတားမြစ်ခဲ့ပါတယ်အစိုးရတက္ကသိုလ်တင်ယူထားတဲ့စန္ဒရိခါတွေကိုပြန်ရဖို့အတွက်ကချင်ပြည်နယ်ဝန်ကြီးချုပ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်ထောင်စုစုရကိုတင်ပြတောင်းဆိုခဲ့ပေမဲ့တဆုံတရာအကြောင်းပြန်စာမျိုးတော့မရှိသေးပါဘူး။မန်ဝင်းဒုက္ခသည်စခန်းမှာစခန်းစုစုပေါင်း၄ခုရှိပြီးကချင်နှစ်ချင်းခရိယံအသင်းတော် KBC နဲ့ရိုမန်ကက်သလစ်အသင်းတော် RCN တို့ကနေတာဝန်ယူကြည့်ရှုပေးနေတာဖြစ်ပါတယ်။
အာရှဖွံ့ဖြိုးပန် ADB ရဲ့ချင်းဝင်ရရှိရင်မော်လမြန်ရေးထဝယ်ဓာတ်အားလိုင်းနဲ့ဓာတ်အားခွဲစက်ယုံစီမံကိန်းတွေကိုစတင်အကောင်အထည်ဖော်သွားမယ်လို့စက်တင်ဘာလ26ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပုံမှန်အစည်းအဝေးမှာလက်ဆက်နဲ့စွိုင်းအင်ဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာထွန်းနိုင်ကပြောပါတယ်အရင်အစိုးရကတရုတ်နိုင်ငံ Exim Bank ရဲ့ချင်းငွေနဲ့ဆောင်ရွက်ဖို့လျှာထားပေမဲ့ချင်းငွေဆိုင်ရာလုံထုံးလုံနည်းအရာအချိန်ကြာခြင်းအတိုးနှုန်းများခြင်းနဲ့တရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုဦးစားပေးဝယ်ယူရခြင်းကြောင့်လက်ရှိအစိုးရကပယ်ဖျက်ခဲ့တာပါမွန်ပြည်နယ်ရှိကိုမြို့နယ်မှာလက်စစ်မီရရှိနေပြီဖြစ်ပေမဲ့ရေးမြို့နယ်တစ်ခုတည်းသာလက်စစ်မီမရရှိသေးပါဘူး
ရခိုင်တောင်သူလယ်မကျူညီလာခံတို့ကိုရခိုင်ပြည်နယ်မြေပုံမြို့ကမြို့တော်ခမတ်မှာစက်တင်ဘာလ25ရက်ကနေ29ရက်နေ့ထိ3ရက်တိုင်တိုင်ကျင်းပခဲ့ကြပါတယ်။အဲ့ဒီညီလာခံမှာလေယာဉ်မြေညင်းပွားမှုတွေ၊လေယာဉ်မြေတိမ်းဆည်းခံရမှုတွေပြင်မြို့နယ်လိုက်လယ်မတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ညီလာခံတက်ရောက်ခဲ့တဲ့မြောက်ဦးမြို့နယ်လယ်မသူကပြောပါတယ်။အစိုးရကနေပြန်လည်ပေးအပ်နေတဲ့တိမ်းဆည်းခံလေယာဉ်မြေတွေမူလပိုင်ရှင်လက်ဆဲပြန်ရောက်ရေးပောင်းဝင်တခြားလေယာဉ်မြေတင်းစစ်မှုကိစ္စတွေကိုတောင်းဆိုနိုင်ဖို့အထိအခုဖွဲ့စည်းမဲ့ရခိုင်လယ်ရမသမဂ္ဂကနေရည်ရထားတယ်လို့လယ်ရမရေးဆောင်ရွက်သူဦးကျော်စံကပြောပါတယ်။လယ်ရမညီလာခံကိုရခိုင်ပြည်နယ်18မြို့နယ်ထဲကတမြို့နယ်ကိုကိုယ်စားလှယ်9ဦးစီပြင်ချင်းပြည်နယ်ပလက်ဝမြို့နယ်ကကိုယ်စားလှယ်တို့လည်းတက်ရောက်ခဲ့ကြပါတယ်
။မွန်ပြည်နယ်ရေးမြို့နယ်အန်တင်ကျေးရွာအနီးမှာတိုယိုထိုင်းကုမ္ပဏီကနေတည်ဆောက်ဖို့ကြိုးပမ်းနေတဲ့ကျောင်းမီးသွေးသုံးပြက်စစ်တအားပေးစီမံကိန်းကိုလှုပ်ဆောင်သွားမှာမဟုတ်ဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါတယ်။စက်တင်ဘာလ26ရက်နေ့မှာတန်ဃာရိုရဲ့အပါအဝင်ကြေးရွာပေါင်း10ရွာကဒေသခံတွေကနေကြောင်မီးသွေးစီမံကိန်းအလိုမရှိကြောင်းကိုမွန်ပြည်နယ်အစိုးရအဖွဲ့ပြည်နယ်လွှတ်တော်တွေနဲ့တွေ့ဆုံတင်ပြခဲ့စဉ်မှာဝန်ကြီးချုပ်ကပြောဆိုခဲ့တာပါရေးမြို့နယ်ဒေသခံတွေအနေနဲ့ရေမြင့်တဘာဝပတ်ဝန်းကျင်နဲ့ကမ်းရိုးတန်းပထူရီအနေထားကိုပြောင်းလဲပြက်စီးသွားစေမဲ့ကြောင်မီးသွေးစီမံကိန်းကိုလက်မခံနိုင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုတ်ကိုယုံမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်အပါအဝင်ဌာန73ခုထံကိုလည်းတင်ပြထားပါတယ်အခု
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကာလတန်ကြာရပ်ဆိုင်ထားတဲ့အရာရီမြေဆုံရေးကတာစီမံကိန်းကို NLD အစိုးရလက်ထက်မှာမြေဆုံဒေသသုံးသပ်ရေးကော်မရှင်အဖွဲ့ကိုဖွဲ့စည်းပြီးဒေသတွေကိုလာရောက်စီစဉ်နေပြီဖြစ်ပါတယ်။ကချင်ဒေသခံတွေအနေနဲ့ဒီစီမံကိန်းကိုကန့်ကွက်တယ်လို့ဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
အရာဝတီမြေဆုံရေးကရာစီမံကိန်းကိုတည်ဆောက်မယ်ဆိုရင်တဘာဝပတ်ဝန်းကျင်တိုင်းရင်းသားတွေရဲ့သမိုင်းအမွေနဲ့နေရာထိခိုက်ပျက်စီးနိုင်ုံသာမကနိုင်ငံတော်အချုပ်အခြာကိုထိခိုက်လာနိုင်တယ်လို့ကချင်ပြည်နယ်အရာဝတီသွေးချင်းကွန်ရက်ကတာဝန်ရှိသူတူကပြောပါတယ်မြေဆုံဒေသသုံးသပ်ရေးကော်မရှင်အနေနဲ့ကချင်ပြည်နယ်အတွင်းကဒေသခံတိုင်းရင်းသားတွေအရာဖက်လူမှုဖွဲ့စည်းတွေနိုင်ငံရေးပါတီတွေနဲ့မြေကြီးနားမြို့ကမြို့တော်ခန့်မှမှာအခုလ18ရက်နေ့ကတွေ့ဆုံရမှာလူထုဘက်ကမြေဆုံရေးကရာစီမံကိန်းကိုလုံးဝကန့်ကွက်ကြောင်းတင်ပြတောင်းဆိုခဲ့ကြပါတယ်လက်ရှိကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွေလင်းမှုမရှိဘူးလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကထွေထွေသွင်းမှုကုစကြီးကပြောပါတယ
်ပြည်သူနဲ့ပွေပွေလင်းလင်းဆိုင်ပင်ဆွေးနွေးပွဲမှာလုပ်လို့ရှင်ကကျွန်တော်တို့ရဲ့ရှက်ဆက်ပြမခုလိုအကြီးစားစီမံကိန်းအရင်တော့ဟိုထင်းချုံမှုစနစ်အောက်မှာလုပ်ထားတဲ့စီမံကိန်းတွေကျွန်တော်တို့ရပ်ဆိုင်ပြင်းနဲ့ဟာတွေအားလုံးရပ်ဆိုင်ရမယ်အခုကသူတို့ကမပွင့်မလင်းပုံစံလုပ်တဲ့အခါတကယ်ကိုတိတ်ကိုစီမံတဲ့ကျွမ်းကျင်မှုတိတ်မရှိတယ်လို့လို့တဲ့ဒီလိုဖြစ်တဲ့အပေါ်မှာကြီးရှင်းအားဖြင့်ကတိတ်ကအားရစရာအကြောင်းတော့မရှိ
ကော်မရှင်ရဲ့သွေးမှုဖြစ်တဲ့တောက်တာဝင်းတိန်ကတော့လူမှုပတ်ဝန်းကျင်နဲ့ကြေရစနစ်အပါအဝင်တဘာဝပတ်ဝန်းကျင်ပေါ်ကောင်းကျိုးဆိုးကျိုးတက်ရောက်မှုတွေရေတရံစာသများပျက်စီးဆုံးရှုံးမှုအခြေအနေစီမံကိန်းကိုဆက်လက်ဆောင်ရွက်ဖို့တည်မတည်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပေါ်အကျိုးတက်ရောက်နိုင်မှုအခြေအနေပြည်ပရင်းနှီးမြှုပ်နှံမှုကြောင့်လူနှုတ်ဖက်ကျိုးဖြစ်ထွန်းရေးညှိနှိုင်းဆောင်ရွက်မဲ့နိလန်းတွေကိုဒေသခံပြည်သူတွေနဲ့လူမှုဖွဲ့စည်းတွေရဲ့ခံစားချက်သဘောထားမြင်တွေကိုထပ်သွင်းစဉ်းစားပြီးလိမ့်လာသုံးသပ်ပရမစေငန်စာကိုလူဝင်ပါလမှာနိုင်ငံတော်သမရထံကိုအစီရင်ခံတင်ပြသွားမယ်လို့ဆိုပါတယ်အေယော်ရီမြစ်ဆုံမြင့်ညာမြှောင်းရေအားလက်စစ်စီမံကိန်းလိမ့်လာစစ်စစ်သုံးသပ်ရေးကော်မရှင်ဖွဲ့ဟာစက်တင်ဘာလ15ရက်ကနေ17ရက်နေ့ထိမြစ်ဆုံဒေသနဲ့စီမံကိန်းအေရီးယားစီမံကိန်းကြောင့်ပြောင်းရွှေ့ခံစားရတဲ့အောင်မြင်သာစံပြကြေးရွာမလိယံကြေးရွာတွေနဲ့ချီဘွေရေအားလက်စစ်ထုတ်စစ်ရုံနေရာတွေကိုတွားရောက်လိမ့်လာခဲ့ကြပါတယ်
ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကစစ်ဘေးရှောင်ဒေသခံပြည်သူ300ကျော်လို့ဟာမိမိတို့ရဲ့မူလနေရပ်ကိုပြန်လည်အခြေချနေထိုင်ဖို့စီစဉ်နေကြပါတယ်။စစ်ဘေးရှောင်ချင်းပြည်သူတွေနေရပ်ပြန်နိုင်ရေးအတွက်ပြည်နယ်အစိုးရကဘာတွေစီစဉ်ပေးထားပါသလဲ။နေရပ်ပြန်နိုင်ဖို့အတွက်ရောတကယ်ရောလုံခြုံမှုရှိနေပြီလား။ဒီအကြောင်းကိုတော့ Slide Robert ကနေစူးစီးထားပြီးတော့ Nam Hom ကနေခုလိုတင်ဆက်ထားပါတယ်။
စစ်ပေးတံကြောင့်နေရွှန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့ပလဲဝမြို့နယ်ပြင်ဆိုကျေးရွာကဒေသခံချင်းပြည်သူ300ကျော်မူလနေရပြန်နေနိုင်ရေးအတွက်နေရပြန်ရေးအစီအစဉ်ကို၎င်းတို့ကိုယ်တိုင်ရေးဆွဲစီပြီးအခုလိုစတင်လှုပ်ဆောင်တာဖြစ်တယ်လို့ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်မျက်စစ်စီပင်ဆက်မှုလက်မှုဝန်ကြီးစလိုင်းအိုက်ဆက်ခင်ကပြောပါတယ်
ဟုတ်လုံခဲ့တဲ့ဇွန်လမှာဝင်းကြီးချုပ်နဲ့ကျွန်တော်အဲ့ဒီကမ့်ကိုရောက်ပါတယ်အဲ့ဒီကလူတွေနဲ့တွေ့ဆုံတဲ့ခါမှာသူတို့ကသူတို့ရွာကိုသူတို့ပြန်ပြင်ပါတယ်လို့သူတို့ပြောပါတယ်သူတို့ကိုယ်တိုင်ရေးဆွဲတဲ့အစီအစဉ်ကိုလုပ်ပါဆိုတော့ကျွန်တော်ကမှာခဲ့ပါတယ်သူတို့တင်တဲ့နေရပြန်ရေးအစီအစဉ်ကိုပြည်ပြီးတော့ဒီတစ်ခေါက်ကျွန်တော်ရဲ့ပြည်နယ်စိုးရအဖွဲ့တွင်းမှုရဲ့ကိုယ်တိုင်အဲ့ဒီကမ့်မှာသွားပြီးတော့မှာသူတို့ရဲ့ဒူလာချက်တွေတင်ပြချက်တွေကိုနားထောင်ပြီးတော့မှာသူတို့နေရပြန်တဲ့အစီအစဉ်ကိုစတင်တာဖြစ်ပါတယ်
အင်ချေ65ရှိပြီးလူဦးရေ365ရှိတဲ့ပြင်ဆိုကျေးရွာဒေသခံတွေဟာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့2015ဧပြီလကစပြီးကလတန်မြစ်ဖက်လောင်းတင်ကျေးရွာအနီးမှာ18လကျော်ကြာယာယီစခန်းချစစ်ဘေးတိမ်းရှောင်လာခဲ့ရကနေအခုလိုမိမိတို့နေရပြန်ရေးပြန်လည်အခြေချနေထိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်အဲ့ဒီအတွက်ချင်းပြည်နယ်အစိုးရအနေနဲ့စစ်ဘေးရှောင်ချင်းပြည်သူတွေကိုတအိမ်ထောင်မှာကြံ့သုံးသိန်းစီထောက်ပံ့သွားမယ်လို့ဝန်ကြီးအိုက်ဆက်ခင်ကပြောပါတယ်ပြင်ဆိုကျေးရွာကစစ်ဘေးရှောင်ပြည်သူတဦးဖြစ်တဲ့ဦးအောင်ဘေးကတော့မူလနေရပ်ကိုပြန်သွားတဲ့အခါမှာလဲသူတို့ရဲ့အတ္တကအသက်မွေးဝမ်းကြောင်းဖြစ်တဲ့တောင်ယာလုပ်ငန်းတွေကိုချက်ချင်းလုပ်ကိုင်နိုင်မှာမဟုတ်တာကြောင့်ကူညီထောက်ပံ့မှုတွေကိုလိုအပ်မှာဖြစ်တယ်လို့လည်းပြောပါတယ်
ကျွန်တော်ထောက်ပံ့ဖို့အကူအညီလိုချင်တာကစက်တင်ဘာလကျမှကျွန်တော်တို့လာမယ့်နေရတောင်ယာစပပေါ်မှာဖြစ်တယ်
ဒါအပြင်မူလနေရပ်ကိုပြန်သွားတဲ့အခါမှာရခိုင်တပ်မတော်သားတွေဟာရွာထဲကိုပြန်ဝင်လာမှာကိုစိုးရိမ်စိတ်တွေရှိနေတယ်လို့လဲသူကဆက်ပြောပါတယ်
သူတို့မှလည်းစာဝတ်နေရီမရှိတဲ့အခါကျရင်ရှိတဲ့ဟာတွေဆိုင်လေးတွေပါတယ်ရောပေးပါပါညာရောထစ်မှတညာအေးညာအေးအဲ့လိုလို့လို့ရှိရင်တပိုရှက်ထစ်မလားဆိုတာတွေလည်းဆိုရင်သိရှိပါတယ
်နေရပြန်ရေးလုပ်ငန်းစီမံချက်များအရအောက်တိုဘာလမှာကိုထူကိုထစနစ်နဲ့နေအိမ်ပြုပြင်ဆောက်လုပ်ခြင်းတွေဆောင်ရွက်သွားမှာဖြစ်ပြီးလာမယ့်ဖေဖော်ဝါရီလအတွင်းအပြီးတက်ပြောင်းရွှေ့နေထိုင်ဖို့လည်းစီစဉ်ထားတယ်လို့သိရပါတယ်
ခုဆက်ပြီးတော့သတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်လေးလာရဲ့ခရီးစဉ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ် Scott Marcia ဟာ Minor KBC စစ်ပြေးဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးအကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဆိုင်းနာဒေသတွေကဖြစ်ပျက်တွေကိုထိုင်းချေဆိုင် BNI ဝန်တော်သားတွေကတင်ဆက်ထားတဲ့အပတ်စဉ်တိုင်းသတင်းလာကဏ္ဍကိုနားဆင်ကြရတာပါ။ VOA ကနေကြာတာ reading အစီအစဉ်တွေကိုဆက်လက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဒီတစ်ပတ်စနေနေ့တိုင်းလေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပါရှင
်။အကြောင်းမျိုးမျိုးနဲ့ဒီပကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြွကျင်ရာကဏ္ဍအသီးသီးကနေတတတအားပါဝင်အားဖြည့်ပေးကျင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလက်သမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရဲ့ကြွကျင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးကြိုတင်ကြောင်းကြားထားနိုင်ကြပါတယ်။
သောတာရှင်တွေအနေနဲ့စနေနေ့ည9နာရီအစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။ VOA Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာနားဆင်နိုင်ပါတယ်။ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းစာသားနဲ့တကွပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။VOA ကနေ Chat Radio ညပိုင်းအစီအစဉ်မကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ်ရှင်
။ American ပြည်တော်စု New Jersey ပြည်နယ် Hoboken မြို့မှာခီးစဲရထားတစ်စင်းလမ်းချော်ပြီးတိုက်မိခဲ့တာကြောင့်အနည်းဆုံးလူတစ်ယောက်သေဆုံးပြီးတော့တရားကြောတန်ရသွားခဲ့ပါတယ်။ကြတာရင်းနေမနဲ့စောပိုင်းလူသွားလူလာများတဲ့ရုံတက်ချိန်အတွင်ဖြစ်ပွားခဲ့တာဖြစ်ပြီးတော့ယထာကလမ်းချော်ပြီးဘူရာကိုဝင်တိုက်ခဲ့တာကြောင့်ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ဖြစ်ပွားခဲ့တယ်လို့ဟိုဘိုကန်မြို့ရဲ့ပြောခွင့်ရဟွန်မယ်လီက VOA ကိုပြောပါတယ်ယထာကဘူရာကိုဝင်လာတဲ့အချိန်မှာအချိန်ကပုံမှန်ထက်ပိုများနေတယ်လို့လည်းမျက်မြင်သက်သေတွေကပြောကြပါတယ်ဒါအပြင်ယထာလမ်းချော်သွားတဲ့အချိန်မှာယထာဟာလေထဲမှာပေ30လောက်လဲမြင့်တက်သွားတယ်လို့လည်း New Jersey ပြည်နယ်လွှတ်တော်အမတ် Obio Series က CNN နဲ့သတင်း CNN သတင်းဌာနကိုပြောပါတယ်ညယောက်မြို့နဲ့9မိုင်လောက်ဝေးတဲ့ Hoboken မြို့ဘူရာယုံကိုပိတ်ထားလိုက်ပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကတော့ထိခိုက်ဒဏ်ရာရတဲ့သူတွေကိုအကူအညီပေးတာတွေလုပ်နေပါတယ်။ဘာကြောင့်အခုလိုဖြစ်တာလဲဆိုတာကတော့အခုချိန်ထိသေချာမသိရသေးပဲစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနကတင်သွင်းထားတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေကြမ်းကိုပြည်သူ့လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ဥပဒေကြမ်းထဲမှာလုံခြုံရေးစီးပွားရေးသဘောပတ်ဝန်းကျင်နဲ့လူမှုအကျိုးစီးပွားတွေပေါ်အကျိုးသက်ရောက်မှုကြီးမားနိုင်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုပြည်ထောင်စုလွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တယ်ဆိုတာကိုလည်းထည့်သွင်းထားပါတယ်။အိန္ဒိယနဲ့ပါကစ္စတန်နယ်စပ်တလျှောက်ကစစ်သွေးကြွားလို့တန်ရာရှိရတဲ့သူတွေကိုပြစ်မှတ်ထားတဲ့စစ်ဆင်ရေးလုပ်ခဲ့တယ်လို့အိန္ဒိယကြီးတကကြာသပတေးနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့ပါကစ္စတန်နိုင်ငံကတော့ဒါကိုလက်မခံဘဲပြချလိုက်ပြီးတော့ဒီတိုက်ခိုက်မှုဟာနယ်စပ်ဖျက်ချော်ပစ်ခတ်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။ဆူဒန်ဆိုရတက်တီဟာဒါဖောဒေသမှာဓာတ်ရုလက်နက်လို့မြင်ရတဲ့လက်နက်တွေကိုအသုံးပြုခဲ့တယ်လို့ Amnesty International လို့ခေါ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ကကြာသပတေးနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကုရန်နိုင်ငံကကြီးညာပေးခဲ့တာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စစ်ဒရက်ဖလန်ကင်ဖြစ်ပါတယ်ကျမအီတန်စမရှင် VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.